Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ခါနေ2022ခုနှစ် January 12ရက်ပုတ်တပူနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line to meter 1925 30နဲ့ line lat meter 190တို့ကနေတိုက်ရိုက်နှာစင်နိုင်ပါပြီရှင်။ဒီကနေ့ညထုတ်လွှင့်ပေးမယ့်မြန်မာဘာသာအတန်းလွင့်အစီအစဉ်တွေကိုရုပ်သံနဲ့တွဲဖက်ထုတ်လွှင့်ပေးမှာမို့ VOE ရဲ့ website နဲ့ Facebook စာမျက်နှာကနေစောင့်မျှော်ရှုစားနိုင်ကြပါတယ်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မအလင်မာကတာဝန်ယူတင်ဆက်ပေးပါမယ်ရှင်
။ VN ကင်းကြပါစေခင်ဗျာ။ဒီကနေ့ညသတင်းတွေထဲမှာမြန်မာငင်းချမ်းရေးလုပ်ငန်းစဉ်ဟာအာဏာသိမ်းပြီးတဲ့နောက်တည်ဆုံသွားပြီလို့နိုင်ငံတကာအကြက်တက်လိလာတဲ့အဖွဲ့တစ်ဖွဲ့ကပြောလိုက်တဲ့သတင်းနဲ့အတူယူကရိန်းနဲ့ဆက်တင်းမာမှုလျှော့ချရေးညှိနှိုးအဖွဲ့နဲ့ရုရှားတို့ဆွေးနွေးနေကြတာထိုင်းလီကက F-35 တိုက်လေယာဉ်လေးစင်းဝယ်ဖို့အစိုးရကဘတ်ဂျက်ချပေးလိုက်တာစတဲ့သတင်းတွေနဲ့အတူမြန်မာဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုဥတ္တမောင်တန်းနဲ့ကျွန်တော်ကြော်သိပြပြပါမယ်
။ဟုတ်ကဲ့ပါရှင်ဒီလိုထိပ်တန်းရောက်သတင်းတွေနားဆင်ပြီးအခုညပိုင်းနားဆင်ရမယ့်တဲမှာတော့ချင်းမီနယ်ဘက်ကတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီး
ဒီနေ့ကစစ်ပိုင်းရဲ့လောက်မှာကျောထောင်ရတဲ့မိုင်းဝင်စစ်ကောင်စီရဲ့မင်းပိုင်မိုင်းခြေလုံးကပေါ်လာတဲ့အရာချင်းရောတော့ချင်းဒီစုံစမ်းလို့မရသေးဖြစ်နေတယ်
။ဖလန် CNDF ပြန်ကြားရေးတောင်းအခံပြောတော့တာပါဒီအကြောင်းပြေဆိုနောက်ပိုင်းမှာနားဆင်ရပါမယ်။ဒီသတင်းနဲ့အတူနိုင်ငံတကာပဋိပက္ခလေးလာရေးအဖွဲ့ ICG ရဲ့အစီရင်ခံစာအပေါ်တုံ့တက်ချက်အပါအဝင် KNU ဖားပွန်ခရိုင်တွင်စစ်ကောင်စီလေးကြောင်းတိုက်ခိုက်ဆတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့ဗုဒ္ဓဘူးနေ့ညတိုင်းထုတ်လွှင့်ပေးနေတာပတ်စဉ်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။ဒါရီမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးတင်မောင်တန်းတို့ကပြောပြပေးမှာပါရှင်
။ရုရှား-ယူကရိန်းနဲ့ဇက်တရှောက်မှာဒင်းမောင်မှုလျှော့ချဖို့အဓိကဥတီချက်နဲ့မြောက်အတ္တလန္တိတ်စာချုပ်နေတိုးစင်မာမေးအဖွဲ့နဲ့ရုရှားနိုင်ငံတို့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်စ်မြို့တော်မှာဒီကနေ့ဆွေးနွေးနေကြပါတယ်။ယူကရိန်းနဲ့ဇက်တရှောက်မှာရုရှားတပ်ဖွဲ့တွေချထားတာဟာဥရောပလူမျိုးရေးကိုချင်းချောင်းနေလဲဆိုပြီးနေတိုးအဖွဲ့ကကန့်ကွက်ထားပါတယ်။ရုရှားဘက်ကတော့သူ့ရဲ့အိမ်နေချင်းယူကရိန်းလိုနိုင်ငံမျိုးကိုနေတိုးအဖွဲ့တွေထဲထားမျိုးကချိန်ချောက်မှုတစ်ခုဖြစ်စေတယ်လို့ဆိုပြီးနေတိုးအဖွဲ့ဝင်အခြေအတွက်ကိုနိုင်ငံ30အထိပဲကန့်သတ်တာလို့မျိုးလူညုံရေးဆိုင်ရာအာမခံချက်တွေလိုချင်နေတာပါ။တိုင်ကင်းတမန်ငယ်နီလန်ကတင်းမာမှုကိုရှော့ချနိုင်မလားဆိုတာကြည့်ဖို့နေတိုးအဖွဲ့ဘက်ကအခိုင်အမာရည်ရွယ်ထားတယ်လို့နေတိုးအဖွဲ့ဆိုင်ရာအမေရိကန်တမ်မတ်ကြီးဂျူလီယန်စမစ်ကဒီကနေ့အစည်းအဝေးမတိုင်ခင်မှာသတင်းထုတ်တွေကိုပြောထားပါတယ်။ဆွေးနွေးပွဲမှာလွှမ်းခြုံဆွေးနွေးမယ့်အကြောင်းအရာတွေကအန်ဒရယ်ဆော့ချဖို့ပွင့်လင်းမြင်သာဖို့လက်နဲ့ထိန်းချုပ်ဖို့နဲ့တစ်ဖက်နဲ့တစ်ဖက်ကြားဆက်သွယ်ပြောဆိုရေးနီလန်ပေါင်းစုံကိစ္စတွေဖြစ်တယ်လို့လည်းတန်မာဂျီစမစ်ကဆိုပါတယ်။ဒီကနေ့စီဝေးဟာယူကရိန်းအခြေအနေနဲ့ပတ်သက်ပြီးအမေရိကန်နဲ့ဥရောပတန်တမန်တွေရုရှားတာဝန်ရှိသူတွေနဲ့တိုက်ရိုက်ပြောဆိုဖို့ဒီသတင်းမှတ်တွင်အခွင့်အလမ်းသုံးခုတည်းကဒုတိယမြောက်ဖြစ်ပါတယ်။ဥရောပလူညိုရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OSCE စီဝေးကိုမနေ့ပြန်ကြာသပတေးဂျနီဗာမြို့မှာလုပ်ဖို့ရှိပါတယ်။
နောက်ဆုံးပြလွတ်ရမှာအတန်ထက်၅ဆမြန်တဲ့ hypersonic ဒုံးကျည်နောက်ဆင်းပါဝင်ခဲ့တယ်လို့မြောက်ကိုရီးယားကဗုဒ္ဓနေမှာပြောကြားလိုက်ပါတယ်။ဒီလိုပြလွတ်ရမှာမြောက်ကိုရီးယားကောင်းဆောင်ခင်ဂျုံအန်တယောက်ခဲ့ပြီးအောင်းအောင်းမြင်းမြင်းပြလွတ်နိုင်ခဲ့တယ်လို့ဆိုပါတယ်။အင်္ဂါနေ့ကဒုံးကျည်ပြလွတ်တာကိုမှတ်မြောင်းတဲ့ခင်ဂျုံအားကြည့်နေတဲ့ပုံကိုနိုင်ငံတော်ပိုင်းမီဒီယာတွေမှာဖော်ပြကြပါတယ်။ပုံထဲမှာခင်ဂျုံအားကတရေချောက်ကင်းကိုဝတ်ထားပြီးသူ့အတွက်ဆင်မြင့်ဖြစ်ပုံရတဲ့နေရာကကြည့်နေကြတာပါ။ဒုံးကြီးကအတိုင်းတဲ့အလွန်ရွေလျားနိုင်တာကိုပြသခဲ့ပြီးကီလိုမီတာ1000ကျော်ဝေးကိုမှတ်အောင်ပြစ်နိုင်ခဲ့တယ်လို့ကိုရီးယားသတင်းဌာန KCNA ကပြောပါတယ်။မြောက်ကိုရီးယားစမ်းသပ်ခဲ့တာကအတန်ထက်များတဲ့ဒုံးကြီးအမျိုးအစားအင်္ဂလိပ်လို Hypersonic Guide Vehicle HGV မဟုတ်ဘဲနည်းပညာအဖြစ်နိုင်တဲ့အင်္ဂလိပ်လိုအတူအဖြစ် MARV ခေါ် Maneuverable Reentry Vehicle လေထုထဲပြောင်းဝင်လာတဲ့အခါမှာလာရမခံမနိုင်အောင်ခြေအောင်ပြရေလျားပြောင်းဝင်တဲ့ဒုံးကျည်အမျိုးအစားဖြစ်တယ်လို့ကြွန့်ကျင်သူတွေကပြောကြပါတယ်။ဗာနီးပညာကိုပဲသုံးထားပြီးဖြစ်စေအခုလိုစမ်းသပ်ပြစ်လွတ်တာကိုအင်ဂျီရောပြောရေးဆိုခွင့်ရှိသူဂျန်ဆာခီကရှုတ်ချလိုက်ပါတယ်။2019ကစွန့်ခွာသွားခဲ့တဲ့နျူကလ িয়ার ဆွေးနွေးပွဲကိုပြန်လာဖို့လဲမြောက်ကိုရီးယားကိုဂျန်ဆာခီကတိုက်တွန်းပြောဆိုလိုက်ပါတယ်
။ American Lockheed Martin Company ထုတ် F-35 တိုက်လေယာဉ်လေးစီးဝယ်ယူဖို့ထိုင်းအစိုးရကအတည်ပြုပေးလိုက်ပြီလို့ထိုင်းလီဒက်ပြောခွင့်ရသူကဒီကနေ့ပြောပါတယ်။အဲ့ဒီလေယာဉ်တွေဝယ်ဖို့ဗန်နာငွေအမေရိကန်ဒေါ်လာ413သန်းကျော်ကိုလည်းရထားပြီးဖြစ်ပါတယ်။ F-35 တိုက်လေယာဉ်ရှစ်စီးဝယ်ခြင်းနဲ့လို့ထိုင်းလီဒက်ဦးစီးချုပ်လီဒက်ဗိုလ်ချုပ်ကြီးနပါဒဲဒူပါတမီယာကမကြာသေးခင်ကပဲပြောခဲ့ပြီးတဲ့နောက်ထိုင်းအစိုးရအဖွဲ့ရဲ့အခုအတည်ပြုချက်ထွက်လာတာပါ။2023ခုနှစ်ဗန်ဒါနှစ်ကနေစပြီး၄နှစ်ကာလအတွင်းရန်ပုံငွေကိုထိုင်းဆူရောက်ဖွဲ့ကအတည်ပြုပေးလိုက်တာပါ။ ထိုင်းပြည်ထဲမှာတည်တန်းရှိနေပြီဖြစ်တဲ့လက်ရှိ F-16 တိုက်လေယာဉ်တို့နေရာမှာအစားထိုးဖို့အခုလို F-35 တိုက်လေယာဉ်တွေဝယ်ယူမှာဖြစ်တယ်လို့ထိုင်းပြည်ထဲပြောခွင့်ရလေတပ်ဗိုလ်ချုပ်ဖရပါစွန်ချိုင်ဒီကသတင်းတော်တွေကိုပြောပါတယ်ထိုင်းပြည်ထဲမှာလက်ရှိအားဖြင့်ဆွီဒင်နိုင်ငံ Saab ကုမ္ပဏီတို့ Jazz 39 Gripen တိုက်လေယာဉ်စက်နှစ်စီးအမေရိကန် F-16 နဲ့ F-5 တိုက်လေယာဉ်ဓာစင်ပေါင်းများစွာရှိပါတယ်အဲ့ဒီတိုက်လေယာဉ်တွေကတချို့ကို1980ပြည်နှစ်တွေကတည်းကသုံးလာတာပါအခုထိုင်းလေတဲ့ကဝယ်မဲ့ F-35 တိုက်လေယာဉ်ဟာမျိုးဆက်5ခုမြောက်ကိုပြောက်တိုက်လေယာဉ်ဖြစ်ပြီးဈေးကွက်တွေရောက်ပြီးကြတဲ့ကဆိုရင်ဈေးကျလာနေတာဖြစ်ပါတယ်2009ခုနှစ်မှာစတင်ခဲ့တဲ့ပထမဆုံး F-35A တိုက်လေယာဉ်ဟာအမေရိကန်ဒေါ်လာ221တန်းပေါင်ဈေးရှိခဲ့ပြီးပြီးခဲ့တဲ့ဇူလိုင်လမှာတော့ဒေါ်လာ89တန်းလောက်ထိဈေးကျလာတာဖြစ်ပါတယ
်ခေမီဆို F-16V တိုက်လေယာဉ်တစ်စင်းရေဒါကနေအင်္ဂါနေ့ကကြောက်သွားပြီးတဲ့နောက်ကယ်ဆယ်ရေးလုပ်ငန်းတွေကိုစတင်လိုက်တယ်လို့ထိုင်ဝမ်လေတပ်ကပြောပါတယ်။ထိုင်ဝမ်တောင်ပိုင်းကြားယီမြို့လေတပ်စခန်းကနေပုံမှန်လေ့ကျင့်အတွက်ပြန်တက်သွားပြီးနိုင်ဝဲလောက်မှာကြောက်သွားတာဖြစ်တယ်လို့စစ်တပ်ကဆိုပါတယ်။ကားကြီးဆောင်တပ်ကတင်းမောနဲ့ရှာဖွေနေတယ်လို့ဝေဟင်ကလည်းရှာဖွေနေပါတယ်။တမ်ပရော့ဆိုင်အင်းကောင်ကဖြစ်နိုင်မြနီးအားလုံးကိုအသုံးပြုရှာဖွေကြဖို့အမိန့်ထုတ်လိုက်ပြီးအခုလိုဖြစ်ရခြေနေကိုရှင်းလင်းဖို့လည်းတောင်းဆိုထားကြောင်းတမ်ပရော့ရုံကပြောပါတယ်။F-16V တိုက်လေယာဉ်ပင်လယ်ထဲကိုထိုးချသွားတာကိုလူတွေတွေ့ခဲ့ကြတယ်လို့ထိုင်ဝမ်အမျိုးသားကယ်ဆယ်ရေးဌာနကပြောပါတယ်။ထိုင်ဝမ်နဲ့တရုတ်ကြားတင်းမာလာပြီးတဲ့နောက်ထိုင်ဝမ်ကနှစ်ချို့နေပြီဖြစ်တဲ့သူ့လေတပ်ကိုခင့်မြောင်းအမေရိကန်လို့ F-16V တိုက်လေယာဉ်တွေနဲ့နိုဝင်ဘာလမှာအစ်စ်မြင့်ခဲ့တာပါ။2020နောက်ပိုင်းပြတ်ကျခဲ့တဲ့ F-16 အပါအဝင်မကြာမီနှစ်များအတွင်းမှာပုံမှန်လေ့ကျင့်နေစဉ်အတွင်းထိုင်ဝမ်တိုက်လေယာဉ်၃စင်းပြတ်ကျခဲ့ဘူးတယ်လို့ Reuters သတင်းဌာနကပြောပါတယ်။
အန်တန်ညာပဲမြန်မာဘာသာအစီအစဉ်လေးကိုညာပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ19 kHz 5953ညာတိုင်းဒိုမီတာ25 kHz 7783ညာတိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာတိုင်းလမ်းမီတာ190 kHz 5905ကနေပြောထုတ်လွှင့်ပေးနေပါရရှင
်ဒီကနေ့ဘူဒူညာပဲတရင်တွေကိုဆက်ပြီးပြောပြနေပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ10ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ငြိမ်းချမ်းရေးလုပ်ငန်းစဉ်တည်ဆုံသွားပြီလို့နိုင်ငံကကြက်တဲတွေကိုစောင့်ကြည့်လည်လာနေတဲ့ International Crisis Group ICG ကပြောလိုက်ပါတယ်စစ်တပ်ကအာဏာသိမ်းလိုက်တာကြောင့်လူလူထိခိုက်ရတဲ့ပြည်ပခါတွေအရှိန်မြင့်လာပြီးလူမျိုးစုလက်နက်ကိုင်အဖွဲ့အများပြားပါဝင်တဲ့ဆယ်စုနှစ်တခုကြာငြိမ်းချမ်းရေးလုပ်ငန်းစဉ်အဆုံးသတ်သွားပြီလို့ ICG ကထောက်ပြထားပါတယ်ဒါကြောင့်နိုင်ငံကကလူရှင်နိုင်ငံတွေအဖွဲ့အစည်းတွေအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအထောက်ပံ့ပြုနေတာကနေတနက်ကန်ပြည်ပခဖြစ်နေတဲ့ဒေသတွေကလူလူကိုကူညီထောက်ပံ့ရေးလုပ်ငန်းပဲအာရုံပြောင်းနေတယ်လို့ဒီကနေ့ထုတ် ICG ရဲ့အစီအစဉ်ကစတင်ခုမှတိုက်တွန်းထားပါတယ်။ဒါ့အပြင်အပြစ်ခတ်ရက်စရေးသဘောတူညီချက်အစ်စ်တွေယူဖို့လူမျိုးစုလက်နက်ကန်အဖွဲ့တွေကိုဖိအားပေးတာမျိုးနိုင်ငံတကာအနေနဲ့ဆောင်သင့်တယ်။ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG အပါအဝင်တခြားအတိုက်ခံအဖွဲ့တွေကလူတွေနဲ့ထိတွေ့ဆက်ဆံသင့်တယ်။လူသားဆန္ဒမှုလူရဲချက်တွေကိုဖြည့်ဆည်းပေးဖို့နိုင်ငံတွင်အရပ်ဖက်လူမှုအဖွဲ့အစည်းတွေနဲ့လက်တွဲလှုပ်ဆောင်တဲ့လူ ICG ကအကြံပေးတိုက်တွန်းထားပါတယ်စစ်တပ်ဟာအခုဆိုရင်ရန်ဘက်အစ်စ်တွေတောင်မကအားသစ်လောင်းရန်ဘက်ဟောင်းတွေနဲ့ပါရင်ဆိုင်နေရပြီးတော့အဲ့ဒီအဖွဲ့တွေကတချို့ဟာဆိုရင်စစ်မှန်တဲ့ဖက်ဒရယ်နိုင်ငံတော်ထူထောင်ရေးဆိုတဲ့ဘုံကြီးမန်းချက်အောက်မှာစပြီးညီညွတ်လာနေကြပြီလို့ ICG ကသုံးသပ်ထားပါတယ်ဒါကြောင့်အတိုက်အခံတွေဘက်မှာယက်တီတာမျိုးမလုပ်ဘူးလူမျိုးစုလက်နက်ကိုင်အဖွဲ့တွေကိုစစ်ကောင်စီကသွေးဆောင်စီးအောင်လာလိမ့်မယ်လို့လည်း ICG ကခန့်မှန်းထားပါတယ်စစ်ကောင်စီဘက်ကပဲဖြစ်ဖြစ်အတိုက်ခံတွေဘက်ကပဲဖြစ်ဖြစ်တိတ်မကြခင်မှာအောင်မြင်မှုရမယ့်ပုံမရှိသေးတာကြောင့်ပြည်ပခပူပြီးတော့မြင်မာလာတာကနေတိတာထင်ရှားတဲ့လူသားပြေဒုက္ခအကျိုးဆက်တွေရှိလာလိမ့်မယ်လို့ ICG အစိုးရကစားမှသုံးသပ်ရေးသားထားပါတယ
်ကနေဒါနိုင်ငံရဲ့ဒုတိယလူဦးရေအထူးသဖြင့်ကျူဘက်ပြည်နယ်မှာCOVID-19 ကာဝယ်ဆေးမထိုးတဲ့အရွယ်ရောက်ပြီးသူတွေဟာ COVID ခွန်လို့မီဒီယာတွေကခေါ်တဲ့ကျန်းမာရေးငွေကြေးစိတ်ပေးမပေးမနေရပေးကြရမယ်လို့ပြည်내အစိုးရကစီစဉ်နေပါတယ်။ဒါပေမဲ့ကျန်းမာရေးအကြောင်းကြောင့်ဆေးမထိုးသူတွေတော့မပါဝင်ဘူးလို့ပြည်내ဝန်ကြီးချုပ် François Legault ပြောပါတယ်။ကာဝယ်ဆေးမထိုးသူတွေပေါ်ကနေဒါကဒေါ်လာ100အမေရိကန်ဒေါ်လာအဖြစ်ဒေါ်လာ80နီးနီးကောက်ခံဖို့ Quebec ပြည်내အစိုးရကစဉ်းစားနေတာပါ။ဂျာမနီနိုင်ငံမှာလည်းကိုဗစ်ကာကွယ်ဆေးကိုမထိုးမနေရဥပဒေပြဋ္ဌာန်းဖို့အစိုးရကစီစဉ်နေပါတယ်။ဥပဒေကြမ်းကဒီလကုန်လွတ်တော်မှာဆွေးနွေးကြမှာပါ။အိန္ဒိယနိုင်ငံမှာတော့ကာကွယ်ဆေးနှလုံးရပြီးသူတွေတဲကဂျာမန်ရေးဝန်ထမ်းတွေ လူတွေနဲ့ဆက်ဆံအလုပ်လုပ်နေရတဲ့ဝန်ထမ်းတွေယောဂခံရှိတဲ့သူတွေနဲ့အသက်60အထက်သူတွေကိုတတိယအားဖြင့်ကာကွယ်ဆေးကိုဇန်နဝါရီလ10ရက်နေ့ကစတင်ပြီးထုတ်ပေးနေပါတယ်။အလားတူပဲအင်ဒိုနီးရှားနိုင်ငံကဗိုလ်ဒူးနေမှာတတိယကာကွယ်ဆေးကိုအသက်ကြီးသူတွေနဲ့ယောဂခံရှိသူတွေကိုစတင်ထုတ်ပေးပါတယ်။ဇန်နဝါရီလအတွင်းမှာအားဖြင့်ကာကွယ်ဆေးအလုပ်
20%တန်းကျော်ကာကွယ်ဆေးနှလုံးရရှိထားပြီးကြပါပြီ။ဥရောပမှာတော့ကိုဗစ်-19ရောဂါကူးစက်မှုလက်ရှိနှုန်းတိုင်းဆက်သွားနေမယ်ဆိုရင်နောက်နှစ်လအတွင်းဥရောပတဲ့တစ်ခုလုံးကလူရေထွက်ွက်ကြောအော်မီကရွန်ကိုဗစ်ဗီဇမျိုးပဲကူးစက်ခံရလိမ့်မယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ဒူလေးချိုတာဝန်ရှိသူကအင်္ဂါနေ့မှာသတိပေးလိုက်ပါတယ်။နှစ်သစ်ဆောင်းဝင်လာကြတဲ့ကဆိုရင်ဥရောပနိုင်ငံအတော် ော့ကာယောဂထင်းချုပ်ရေးမူဝါဒတွေကိုပိုပြီးတင်းကျပ်လာနေပါတယ်2022ခုနှစ်ပထမသတင်းပတ်အတွင်းဥရောပမှာကိုဗစ်ကူးစက်သူအရေအတွက်ဟာ9တန်းကျော်ရှိခဲ့တယ်လို့ဒူလေးချိုရဲ့ဥရောပဒေသဆိုင်ရာညွှန်ကြားရေးမှူး Hans Kluge ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲတွင်ပြောခဲ့တဲ့အတွက်လွန်ခဲ့တဲ့သတင်းနှစ်ပတ်ကထုတ်ပြန်ခဲ့တဲ့အရေအတွက်ထက်နှစ်ဆပိုများပါတယ်လက်ရှိကူးစက်နှုန်းအတိုင်းဆိုရင်လာမယ့်သတင်းပတ်6ပတ်ကနေ10ပတ်အတွင်းဥရောပဒေသတစ်ခုလုံးကလူဦးရေထက်ဝက်ကျော်အော်မီကရွန်ကိုဗစ်ဗီဇမျိုးကွဲကူးစက်ခံရလိမ့်မယ်လို့ကင်မရာကြောင့်ဒူလေးချိုညွှန်ကြားရေးမှူးကလူးကပြောပါတယ
်ကမ္ဘာနံပါတ်1သတင်းကစားသမားနိုဗက်ကျိုကိုဖစ်ကသူဩစတြေးလျကိုမလာခင်သတင်းပတ်တွေအတွင်းတောလာလှုပ်ဆောင်ခဲ့တာတွေနဲ့ပတ်သက်လို့ပြည်ဝင်ခွင့်စာရွက်စာတမ်းတွေနဲ့ဖြစ်သွင်းခဲ့ရမှာအမှားယွင်းတွေရှိခဲ့တယ်လို့ဒီကနေ့ပြောကြားလိုက်ပါတယ်ဂျိုကိုဗစ်ကလည်းဒီနှစ်ရဲ့ပထမအဦးဆုံး Grand Slam တင်းနစ်ပြိုင်ပွဲကြီးဝင်ပြိုင်ခွင့်ရဖို့အပြင်းထန်ကြိုးစားနေရမှာအခုထုတ်ပြန်ချက်ကြောင့်အရှုပ်ထွေးနောက်တစ်ခုထပ်ပြီးပေါ်ပေါက်လာခဲ့ပါတယ်။အော်စတြေးလျနိုင်ငံမဲဘုံမြို့ကိုပြီးခဲ့တဲ့သတင်းပတ်ကထွက်မလာခင်14ရက်အတွင်းတခြားဘယ်နေရာကမှသူခရီးမသွားခဲ့ကြောင်းသူ့ရဲ့လက်ထောက်တွေကမှားယွင်းဖြစ်သွင်းခဲ့လို့ဒီကနေ့ထုတ်ပြန်ချက်တစ်ခုမှဂျိုကိုဗစ်ကပြောထားတာပါ။အဲဒီ14ရက်အတွင်းဆာဗီးယားနဲ့စပိန်နိုင်ငံတွေစီသူသွားခဲ့တယ်ဆိုတဲ့သတင်းတွေကထွက်ခဲ့ပြီးသားဖြစ်ပါတယ်။ဒီဇင်ဘာလ16ရက်နေ့ကကိုဗစ် -19 စစ်ဆေးရမှာရောဂါရှိနေတယ်ဆိုတဲ့ရလဒ်ကိုနောက်တစ်နေ့အထိသူမသိခဲ့ဘူးလို့လည်းဂျိုကိုဗစ်ကဆိုပါတယ်။ဆာဗီးယားနိုင်ငံဘဲဂရိတ်မြို့တော်မှာလုပ်တဲ့ကလေးတွေအတွက်တင်းနစ်အားကစားပြိုင်ပွဲမှာဆုတ်တက်ပြီးခဲ့ပြီးတဲ့နောက်မှသူကသိခဲ့ရတာလို့ပြောပါတယ်။သူမှာကိုဗစ်ရောဂါရှိတယ်ဆိုတာသိရပြီးနောက်တစ်ရက်မှာလုပ်ခဲ့တဲ့မဂ္ဂဇင်းအင်တာဗျူးနဲ့တပ်ပေါ်ရိုက်တဲ့အစီအစဉ်တို့ကိုဖျက်သိမ်းခဲ့တယ်လို့လည်းသူကဝန်ခံပြောဆိုပါတယ်။အသက်34နှစ်အရွယ်ဂျိုကိုဗစ်ကလာမယ့်တနင်္လာဇန်နဝါရီ18ရက်နေ့မှာစတင်မဲ့ဩစတြေးလျ Open Tennis ပြိုင်ပွဲအတွက်ပြီးခဲ့တဲ့ဗုဒ္ဓနေ့မှာမဲဘုံမျိုးကိုရောက်လာခြင်းကလေးကဩစတြေးလျတာဝန်ရှိသူတွေနဲ့အခြေတင်ဖြစ်နေခဲ့တာပ
ါနောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးတင်မောင်တန်းတို့ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပြပွက်ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်။အရင်ဆုံးတော့ငင်းချင်းရေးလုပ်ငန်းစဉ်ထက်ဒုက္ခသည်တွေအကူအညီပို့ပေးဖို့ ICG တိုက်တွန်းတဲ့အကြောင်းစာပြောပြပေးပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ငင်းချင်းရေးဖြစ်စဉ်ပြောင်းသွားပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့ NUG ကြားကလအမျိုးသားညီညွတ်ရေးအစိုးရအကြားပူးပေါင်းဆောင်ရွက်မှုပို့အားကောင်းလာတယ်လို့ ICG နိုင်ငံတကာပဋိပက္ခလေးလာရေးအဖွဲ့ကပြောပါရယ်။ရလမထွက်တဲ့ငင်းချင်းရေးလုပ်ငန်းစဉ်ထက်ပဋိပက္ခကြောင့်ဒုက္ခရောက်နေသူလူတို့အတွက်အကူအညီငွေပို့သုံးတင်တယ်လို့လဲ ICG ရဲ့အစီရင်ခံစာအစ်မထောက်ပြပါရယ်။ဒီအစီရင်ခံစာနဲ့ပတ်သက်လို့ကိုဝင်းမင်းဆက်သွယ်မြင့်မြတ်ထားပါရယ်ရှင်
။နိုင်ငံတကာအသံဝိုင်းကြားမှာအလေးထားဖက်ရတဲ့ဒီ ICG အစီရင်ခံစာရဲ့ထူးခြားချက်ကိုမေးရမှာမြန်မာနဲ့ဘင်္ဂလားဒေ့ဆိုင်ရာအကြီးတန်းအကြံပေး Thomas King ကအခုလိုဆိုပါတယ
် Probably the most significant thing for me in the report is just looking at the
ဒီအစင်းသားတဲ့ကျွန်တော်တို့အရေးကြီးဆုံးကိစ္စကတော့တချို့တိုင်းသားလက်နက်ကိုင်ဖွဲ့တွေနဲ့မြို့သားညီညွတ်ရေးအစိုးရ NUG တို့ကြားပူးပေါင်းဆောင်ရွက်မှုကဖေဖော်ဝါရီလအာဏာသိမ်းပြီးကလေးကကြီးမားမားပြောင်းလဲပုံပါပဲစစချင်းတို့ကတော့ NUG နဲ့အညီကပ်ပေါင်းလို့ဖို့နောက်တွန့်တာတချို့ရှိခဲ့ကြတယ်ဒါပေမဲ့နောက်ပိုင်းကျတော့တဖြည်းဖြည်းပေါင်းလို့တာပိုပြီးအားကောင်းလာပါတယ်အကြောင်းကတော့သူတို့ရဲ့အခမ်းအနားခိုင်မာအောင်လို့မဟာပြူဟာအရာလုပ်တာပါရှင်းပါလေတကယ်ကပြီးခဲ့တဲ့တလားနှစ်လားလောက်အတွင်းမှာဘယ်ဖွဲ့တွေက NUG နဲ့အခုလိုမျိုးပူးပေါင်းဆောင်ရွက်လာတာလက်တွေ့ပိုပိုပေါ်လာပါလေဒစိတ်ပိုင်းအဖြစ်တော့စစ်ကောင်စီစီးလို့ရတွေကြောင့်ခုလိုဖြစ်ဖို့တွန်းပို့လိုက်တဲ့သူ့ရဲ့မဟာပြူဟာအမှားပါ
မစ္စတာကင်းကပဲအစတုန်းက NUG နဲ့ပေါင်းလို့ဆိုတိုင်းသားတွေဘက်မှာတန်တရားရှိခဲ့တယ်အရင် NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုရလက်ထက်ကငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတိုင်းသားတွေကိုပေးထားသလိုဖြစ်ခဲ့တာကြောင့်ပါတယ်ဒါပေမဲ့ စပုစေရနာသိမ်းပြီးတိုင်းသားဒေသတွေမှာလည်းဆန့်ကျင်ကြတာအပြင် NUG ကဖက်ဒရယ်ပြည်ရင်ပေါ်မခြေလှယ်တာတွေကိုဆန့်ညှိဖို့အလျှော့ပေးလာတာနဲ့တိုင်းသားကိုယ်စားလှယ်တွေပါအရင် NCGV အစိုးရလိုမဟုတ်ပဲအခု NUG မှာထက်ဖွဲ့ပေးတာကြောင့်ယုံကြည်မှုပိုကောင်းလာလာပါလို့ရှင်းပြပါတယ်။ဘွားချောင်ငင်းတဲ့လုပ်ငန်းစဉ်ကိုမကူတင်မဲ့ထပ်ပြေးဒုက္ခရောက်သူတွေကိုကူတင်ကြောင်း ICG စီရင်ခံစာထဲမှာရေးထားပါလေလို့မေယာမှာမစ္စတာကင်ကဆက်ပြီးအခုလိုရှင်းပြပါတယ
်။ Well, I think that a lot of money was
ငွေကိုကူပေးတဲ့နိုင်ငံအလှရှင်တွေအနေနဲ့အရင်ဒေါ်လာငွေအများစုကိုငွေရေးလုပ်ငန်းစဉ်တွေမှာသုံးခဲ့တာကနားလည်နိုင်ပါတယ်။အဲ့ဒီတုန်းကတန်းသားလက်ဆက်ကိုင်ဘွယ်တချို့ကလည်းနိုင်ငံရေးအရရင်းပြီးတော့ပါခဲ့ကြပါတယ်။ဒါပေမဲ့ဘာမှထူးခြားကြဘာရလက်မှဖြစ်မလာခဲ့ဘူး။ဒါပြင်အခုကအာဏာသိမ်းပြီးပြည်ပခါတွေအောက်မှာလူကြီးတစ်ဝက်လောက်ကအိမ်ကနေထွက်ပြေးဒုက္ခရောက်ကြရပါတယ်။အဲ့ဒီအချိန်မှာပိုးပြီးတော့ပူပေါင်းဆောင်ရွက်မှုကောင်းလာတဲ့တန်းသားတပ်တွေနဲ့အန်ယူဂျီကိုကူရခတ်ပြီးမဲ့ဒီဒုက္ခရောက်သူတွေကိုကူညီရမယ့်တာဝန်ဒီလူရှင်အဖွဲ့တွေမှာရှိလာပြီးအခုနိုင်ငံရေး NGO တွေနဲ့ရပ်ဖက်အဖွဲ့တွေကတဆင့်ကူညီနိုင်တဲ့အနေအထားဖြစ်သွားပါပြီ
။မစ္စတာကင်းကပဲတိုင်းသားလူမျိုးရေးအဖွဲ့တွေကိုကိုဗစ်ဆိုင်ရာအကူအညီတွေပေးတာအပြင်လုံခြုံရေးစွမ်းလဲတက်လာအောင်ပိုကူညီပေးတင်တယ်လို့ဆက်ထောက်ပြပါတယ်။ဒီပေါ် NCA ခေါ်အစ်ရဲ့စာချုပ်လက်မှတ်ထိုးပူးပေါင်းအဖွဲ့ PPSD ရဲ့ပူးတွဲကောင်းဆောင်ဦးခေါ်ကကိုမေးရမှာရေတို့ရေရှည်ကြည့်ဖို့အခုလိုရှင်းပြပါတယ
်။ကာလတို့ကာလရှည်ရေရှည်ဆိုတဲ့အမြင်နဲ့ကြည့်ရင်တော့ root cause ကငယ်ငယ်မရှိလို့ပေါ့။မဖြစ်လို့ပေါ်လာတဲ့ဒီကိစ္စကိုအခုဒုက္ခတွေတဲ့ကိစ္စကိုကုညီဖြေရှင်းပေးဖို့အမြန်ဆုံးသက်သာအောင်လုပ်ပေးဖို့အမြန်ဆုံးကျွန်တော်တို့တို့ humanitarian ground နဲ့အချင်းကပ်ဖို့ဆိုရင်ဒါလက်တလောလုပ်ငန်းတွေပေါ့။ဒါမဲ့ဒီရေတို့လုပ်ငန်းဥစားပေးလို့ဒီပြဿနာမပြီးဘဲနဲ့political settlement မရှိဘဲနဲ့တော့မဖြစ်နိုင်တဲ့အတွက် political dialogue တွေနော်နိုင်ငံရေးလုပ်ငန်းတွေကရေရှည်မှာတော့ဆက်ရှိနေပြီးတော့ဘွားမှာပြီးတော့ဖြစ်ရှင်းနိုင်မှာဖြစ်တယ်
။ဒါအပြင်ကြောင်းလဲမှုတချို့စဖြစ်လာပုံရတာကိုလည်းဥခေါ်ကာကအခုလို့ဆက်ရှင်းပြပါတယ
်။စစ်ကောင်စီဘက်ကအန်တမန်ရေးရမှာစဆုံးနေတာသိတဲ့ခါကျတော့ပန်ငင်းတမန်ငင်းမှာပြန်ပြီးတော့ချစ်ကိုရအောင်ကြိုးစားမယ်။ဥပမာဆိုရင်ဒီ ASEAN ရဲ့အထူးကိုယ်စားလှယ်ကို EU တွေနဲ့ဆွေးနွေးတဲ့ပွဲတွေမှာပါဝင်ပေးမယ်ဆိုတဲ့ဟာမျိုးပေါ့
ဒီပေါ် ICG အချက်ပေးကိန်းကတော့မလွယ်ဘူးလို့ဆိုပါလေ
Cambodian Prime Minister Hun Sen's visit and the way
ကမ္ဘောဒီးယားဦးကြီးချုပ်ဟွန်ဆန်နဲ့တွေ့ပြီးတော့ဘူချုံဟူချီမင်းအောင်နိုင်ကအာဆီယံဘုံတဘောတူညီချက်ဖြစ်တဲ့အရေးပါတဲ့ပေါင်းပတ်သက်သူအားလုံးနဲ့တွေ့ဖို့ချက်ကိုပုံစံပြောင်းလိုက်ပါတယ်အလုံးနားလည်ထားတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD နောက်ဒီ NUG တိုင်းသားဖွဲ့တွေနဲ့တွေ့ဖို့ကိုတိုင်းသားလက်နက်ကိုင်ဖွဲ့ EAO တွေနဲ့ပဲတွေ့ဖို့သဘောကြောင်းလိုက်တာပါဒီနေရာမှာ EAO တွေနဲ့အပြည့်အဝသက်တမ်းတူးပြီးတော့ကမ္ဘောဒီးယားပါဆွေးနွေးပွဲတွေပါဝင်ခွင့်ပြုခဲ့တာကိုဟွန်ဆန်ကအဟုတ်ကြီးထင်သွားပုံရပါတယ်ဒါပေမဲ့ဒါကထူးခြားတဲ့လက်လျှော့မှုမဟုတ်ပါဘူ
းတကယ်တော့မြန်မာစီးပဋိပက္ခတွေပုံမှန်ပြင်းထန်လာတဲ့ပေါ်နိုင်ငံတကာမှာစိုးရိမ်မှုတွေပိုတိုးလာချိန်မှာICG ရဲ့အခုအစီအကစားထွက်လာတာဖြစ်ပါတယ်ခင်ဗျာ
ကိုဝင်းမဲဆက်တင်မြန်ခဲ့တာပါအခုဆက်ပြီးချင်းမီနယ်ဘက်ကတိုက်ပွဲနောက်ဆုံးအခြေအနေကြည့်ကြရအောင်ပါချင်းမီနယ်ဖလန်းမြို့နယ်ထဲမှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးအဖွဲ့ CNDF အဖွဲ့တွေကြားဒီနေ့မနက်နဲ့မနေ့အင်္ဂါနေ့မှာပြစ်ခတ်တိုက်ခတ်မှုရှိနေတယ်လို့ CNDF အဖွဲ့တာဝန်ရှိသူတွေကပြောပါတယ်မင်းတပ်မြို့နယ်မှာလည်းမတူပြီးမြို့နယ်ဘက်ကိုအင်အားဖြည့်လာတဲ့စစ်ကောင်စီတပ်နဲ့ CDF တို့အကြားတိုက်ပွဲဖြစ်ပွားနေတာပါချင်းမီနယ်အတွင်းတိုက်ပွဲသတင်းတွေကိုရန်ကုန်ကရေးသားပေးပို့ထားတာကိုသားညီကိုပြပြပေးပါမယ်ရှင်
။ချင်းမီနယ်ဖလန်းမြို့နယ်အတွင်းဒီမနေ့မှာစစ်ကြောင်းချီလာတဲ့စစ်ကောင်စီတပ်ဖွဲ့တွေကိုဘုံခွဲတိုက်ခိုက်ခဲ့တယ်လို့ဖလန်း CNDF ပြည်ညာရေးတာဝန်ခံကပြောပါတယ်
။ဒီမနေ့ကစစ်လိုင်းရဲ့လောက်မှာကျောဆောင်ရတဲ့9000ကျော်စစ်ကောင်စီရဲ့အင်းတိုင်းမိုင်းစေလုံးပေါ်လာသူလို့ဆိုတော့သူတရားချင်ရတော့သူချင်းစုံစမ်းလို့မရဘူးဖြစ်နေတယ်
။မနေ့ကညနေပိုင်းမှာလည်းဖလန်း CNDF တပ်ဖွဲ့တွေကစစ်ကောင်စီတပ်ဖွဲ့ကိုဖလန်းမြို့နယ်ထဲမှာခြုံကိုတိုက်ခိုက်မှုရှိခဲ့တယ်လို့ CNDF ပြည်ညာရေးတာဝန်ခံကပြောပါတယ
်။မနေ့ကဖြစ်နေတယ်9000လောက်က။အာပထမတက်ဖို့ဖြစ်တာညနေခင်းမှာဖြစ်တာ။ညနေခင်းမှာဖြစ်တော့သူတို့ကရှောင်းတော့ပြောကလိုက်ရှာလိုက်တော့ဒါဆရာဘုန်းကြီးတို့ရွာမှာသတိချက်နေတယ်သူတို့ကပြစ်တာ။သူပြစ်တာဒီတော့ကြာမစနာရောက်တော့နေလို့ဒီနေလို့အာအလုံးရခဲ့တယ်
တော့တော့တကယ်ရတယ်ဒါပေမဲ့ပြင်းထန်တော့မဟုတ်ဘူ
းစစ်ကောင်စီတပ်ဖွဲ့တွေဒီစကိုင်းတိုင်းကလေးမြို့နယ်နှချောင်းကြီးရွာဘက်ကနေချင်းပြည်နယ်ဖလန်းမြို့နယ်ဘက်ကိုအသွားမှာချင်းမျိုးသားကကွေတပ်ဖက်ကနေ့စဉ်တိုက်ခိုက်မှုတွေပြုလုပ်နေတာပါမင်းတပ်မြို့နယ်ဘက်မှာလည်းမတူပီမြို့နယ်ဘက်ကိုအင်အားဖြည့်နေတဲ့စစ်ကောင်စီတပ်ဖွဲ့စီရင်တန်းကိုမင်းတပ်မတူပီကြား42မိုင်မှာမနေ့ကညနေ9:00ခန်းကချိုးကိုတိုက်ခိုက်ခဲ့လို့ စစ်ကောင်စီတပ်သား၄ဦးသေဆုံးသွားသလို45မိုင်မှာထပ်ပြီးတော့မိုင်းခွဲတက်ခိုက်ခဲ့လို့စစ်ကောင်စီတပ်သား၃ဦးထပ်မံသေဆုံးတယ်လို့မင်းတပ် CDF ကသတင်းထုတ်ပြန်ပါတယ်။ဖလန်းနဲ့မင်းတပ်မျိုးနယ်အတွင်းပစ်ခတ်တက်ခိုက်မှုတွေမှာစစ်ကောင်စီဘက်ကထိခိုက်ကြဆုံးမှုများတယ်လို့ CDF ကပြောပေမဲ့ VOA အနေနဲ့သိကြအတည်ပြုလို့မရပါဘူး။စကိုင်းတိုင်းကလေးမျိုးနယ်ဘက်မှာလည်းပစ်ခတ်ဖမ်းဆီးမှုတွေကလည်းရှိနေပါတယ်။မနေ့ကမနေ့ပိုင်းကလေးမျိုးတောင်ဘက်2မိုင်ခန့်အကွာမှာရှိတဲ့တာစီကျွော်ဘက်မှာစစ်ကောင်စီတပ်ကနေပြီးတော့ပစ်ခတ်ဖမ်းဆီးမှုတွေလုပ်ခဲ့တယ်လို့ကလေးမျိုးကန်တူကပြောပါတယ
်။မနေ့ကတော့ဒီကလေးမျိုးတောင်ပိုင်းပေါ့ဒီနီးပညာတက္ကသိုလ်မှာတက်ဆွဲထားတဲ့စစ်ကောင်စီကျွော်လည်းအင်အား80လို့ပြောပါတော့လမ်းမရည်မလာဘဲနဲ့ရောအားလက်ကွက်တည်တင်းပြတ်ပြီးတော့တော်လန်းနေလာပြီးတော့တာစီမှာအကြောင်းမဲ့ပစ်ခတ်တာပေါ့နော်အပြန်အလှန်ပစ်တာပေါ့ပစ်တဲ့ချိန်မှာဒီ U4 ထုံးပေါ့နော်အဲ့ချိန်မှာဆိုင်ကနေဖြတ်သွားတာကိုသူကသူတို့ဘာမှလည်းရင်မူဘဲနဲ့အကြောင်းမဲ့ပစ်လိုက်တော့အမှတယောက်သေတော့ပေါ့နော်နောက်ကလေးတယောက်ဒါလည်းတယောက်အသက်တော့မတည်အောင်ပေါ့နော်အဲ့တယောက်ကလည်းကြီးမှန်တယ်သူတို့ပဲစစ်စင်းဝင်ခေါ်သွားတယ်လို့ပြောတယ်ပြီးတော့အဲ့နှစ်ယောက်ရဲ့ဆိုင်ကယ်ကိုမီးရှို့ဖြစ်တယ်ပေါ့နော်မျိုးသမီး6ယောက်ကိုဖမ်းတယ်နော်မျိုးသမီးတော့ပြန်လွတ်တယ်ယောက်ျားလေးနှစ်ယောက်ကတော့ဆက်ပြီးတော့ဖမ်းသွားတယ်လို့ပေါ့နော်ကြွားကန်တောင်ထဲကလည်းပြေးရတယ်ဆိုတော့လေ
ကလေးမျိုးနယ်တောင်ဘက်ဒေသမှာစစ်ကောင်စီတပ်နဲ့ဒေသခံ PDF 2အကြားမကြာခဏဆိုသလိုပြစ်ခတ်တိုက်ခိုက်မှုတွေဖြစ်နေတာပါပြီးခဲ့တဲ့ဒဇင်ဘာလ23ရက်နေ့ကလေးကကလေးမျိုးနယ်တောင်ပိုင်းဒေသကိုစစ်ကောင်စီတပ်တွေထိုးစစ်ဆင်မှုပြုလုပ်ခဲ့တာမှာဒေသခံ PDF တွေနဲ့တိုက်ပွဲတွေဇက်တိုက်ရှိနေတာပါကလေးမျိုးနယ်မှာအခုလိုမျိုး PDF အဖွဲ့နဲ့စစ်တပ်ကြားတိုက်ပွဲတွေရှိနေတယ်လို့စစ်အနာသိမ်းမှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေကလည်းနီလန်းမျိုးစုံနဲ့နေစဉ်လိုလိုရှိနေပါတယ်ချင်းပြည်နယ်ဖလန်းမျိုးနယ်မင်းတပ်မျိုးနယ်နဲ့စကိုင်းတိုင်းကလေးမျိုးနယ်တွေအတွင်းပြစ်ခတ်တိုက်ခိုက်မှုအခြေအနေတွေနဲ့ပတ်သက်လို့ဒီစစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပြီးမယ်ဆက်သွယ်လို့မရခဲ့ပါဘူးခင်ဗျာ
ကိုသားညုံပြပြပေးခဲ့တဲ့ချင်းပြည်နယ်ဘက်ကစီးရီးအခြေအနေကြောင်းပါရှင်။ဆက်ပြီးတော့ကရင်ပြည်နယ်ဘက်ကအခြေအနေကိုလည်းကြည့်ကြအောင်ပါ။ကရင်အမျိုးသားအစည်းအရုံး KMU ဖပွန်ခရိုင်တက်မဟာ9နယ်မြေတဲကိုစစ်ကောင်စီဘက်က January 12ရက်မနက်တနားခန့်ကလေရင်နဲ့ပုံကျဲတိုက်ခတ်ခဲ့တယ်လို့ KMU ဘက်ကပြောပါရယ်။ KMU 6K ကအနီးကဖလူကြီးဖလူဘေးရွာတွေဘက်ကလည်းစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခတ်ခဲ့တယ်လို့ပြောပါရယ်။ကျင်းပြည်နယ်အတွင်းတိုက်ပွဲအခြေအနေကိုထိုင်းမြန်မာနယ်စပ်ကနေ VOA သတင်းတောင်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
။ကရင်မျိုးသားစီယုံ KNU မူထရခရိုင်တပ်မ9နယ်မြေတဲကိုစစ်ကောင်စီဘက်ကဇန်နဝါရီလ12ရက်နေ့မနေ့တနအိခန့်ကလေရင်နဲ့ဘုံကျဲတိုက်ခိုက်မှုလုပ်ခဲ့ကြောင်း KNU နိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူဖရိုစောတော်နီကအခုလိုပြောပါတယ်
။မနေ့တနအိကမှလာပြစ်သွားတယ်ပြည့်ညကြီးပဲအဲ့လိုမျိုးသားညကြီးမင်းကြီးမှလာပြစ်အထူးသဖြင့်လို့ဆိုတော့ဘောနော်အရသားတွေကိုပြစ်မှတ်ထားတော့လုတ်တဲ့ဟာတွေအထူးသဖြင့်စီးရုံနဲ့ကြောင်းနေဆိုတာလည်းမသိရလည်းမဟုတ်သေးဘူးပြည့်ကြီးနဲ့ပြစ်နေတဲ့ဟာတွေလည်းသင်ချာတယ်ဘာဖြစ်လဲဆိုတော့သမီးတကာကိုပြစ်တာဟုတ်အဲ့တော့မလို့ကျွန်တော်တို့ကလည်းတောင်းဆိုထားတာရှိတယ်ဥသာဘောနော်ပြန်ပြန်ဆုံးဆိုပြီးတော့ကျွန်တော်တို့တောင်းဆိုကြအတိုင်းပဲဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့ဆက်ပြီးတော့လုပ်သွားမှာရှိတယ
်လီရင်နဲ့ဘုံကျဲတိုက်ခတ်ရမှာဒွေလုံးမြို့နဲ့တွင်းရှိဝါခါတဲ့စီးရုံနဲ့လေဒေထကြီးရွာတဲ့ကိုဘုံနေကြောက်ပတ်ခွဲခဲ့ကြောင်း KNU ဘက်ကပြောပါတယ် KNU တပ်မ6ထိန်းချုပ်ရာမြောက်ရီခရိုင်လေးကကော်အနီးကဖလူကြီးဖလူလေးရွာဘက်တီကိုလည်းမနေ့ပိုင်းကလေးကစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကြောင့်ဒေသခံကြီးရွာသားတွေတောင်ရင်းနဲ့တခြားကိုထွက်ပြေးလာနေကြတယ်လို့လည်းပြောပါတယ
်ဒီနေသားတွေရောမှရှိတဲ့ရွာတွေကအားကြီးချက်မနေရတော့ဘူးဆိုတော့ထွက်ပြေးမှာတော့ပြကြတယ်လေအဲ့ဒါကြောင့်
ကရင်မျိုးသားအစည်းအရုံးက2021ခုနှစ်တိုက်ပွဲသတင်းနှစ်ချုပ်ထုတ်ပြန်ရမှာတပ်မ9ခုရှိတဲ့အနေနဲ့တပ်မဟာ6ခုမှာတိုက်ပွဲတွေဖြစ်ခဲ့တယ်လို့ဆိုပါရယ်ဇန်နဝါရီလ12ရက်နေ့ညနေပိုင်းမှာလဲဖလူကြီးဖလူလေးရွာတွေဘက်မှာလက်နက်ကြီးတွေနဲ့ပစ်တာတွေနဲ့တိုက်ပွဲတွေဖြစ်နေတယ်လို့လည်းဒေသခံတွေကဆိုပါရယ်လက်နက်ကြီးတွေပစ်ခတ်မှုတွေကြောင့်နေရက်ကိုပြန်နေကြတဲ့ဒုက္ခသည်တွေဟာတောင်ရင်းမြစ်တစ်လျှောက်ကိုပြန်ပြီးထွက်ပြေးလာနေပြီးစပေးဆောင်ဒုက္ခသည်ဥယျာဉ်တွေပို့တိုးလာကြောင်းမြန်မာဘက်ခြမ်းကဒုက္ခသည်တွေအတွက်အစားအသောက်တွေကိုကူညီပေးနေသူတို့ကလည်းပြောပါတယ်
ဒီနေ့တွားကူခဲ့တဲ့နေရာမှာတောင်ရင်းမြစ်တောက်လျှောက်ပေါ့နော်နေရာကျွန်တော်တို့တပ်ခုနေရာနေ9နေရာပေါ့ဆိုတော့ပထမနေရာမှာတော့လူဥယျာဉ်400ရှိတယ်အာဒုတိယနေရာမှာတော့လူဥယျာဉ်600ရှိတယ်အာတတိယနေရာမှာတော့လူဥယျာဉ်450ရှိတယ်တတိယနေရာမှာတော့လူဥယျာဉ်950ရှိတယ်အပြင်စမနေရာမှာတော့လူကြီး90ရှိတယ်ပေါ့နော်ဆိုတော့စုစုပေါင်းလူကြီး2100ပုံဝင်ကျင်ရှိနေပါတယ်အဲဒါပြင်ကျွန်တော်တို့မကူနိုင်တဲ့နေရာတွေလည်းရှိပါသေးတယ်အဲ့ဒီနေရာမှာဆိုလို့ရှိရင်ဒါလူကြီးတော့1500လောက်ရှိနေရတွေ့ရတယ်ပေါ့
ကရင်ပြည်နယ်မြဝတီခရိုင်လေးကေကော်မြို့တဲ့အတွင်းမှာခိုလုံနေတဲ့လွတ်တော်အမတ်2ဦးနဲ့ဆေးရနာသိမ်းမှုကိုစန့်ကျင်တဲ့တက်ကြွလှုပ်ရှားသူတွေအကြမ်းမဖက်အာဏာပီဆန် CDM လုထားတဲ့ဝန်ထမ်းတွေပါတဲ့လူ20ကျော်ကို ဒီကောင်စီတက်တီကဒီဇင်ဘာလ14ရက်နေ့မှာဝင်ရောက်ဖမ်းဆီးရကနေနောက်တရက်မှာကရင်မျိုးသားလွတ်မြောက်ရေးတပ်အပါအဝင်ကရင်မျိုးသားကာကွယ်ရေးတပ်အန်ယူဂျီလက်အောက်ခံပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေနဲ့စစ်ကောင်စီတက်တီဟာတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ နှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုအပြင်လေယာဉ်တွေနဲ့ပါဘုံကျဲတိုက်ခတ်မှု၄ရက်သက်တိုက်လုပ်ခဲ့တာကြောင့်၄ကီကောဖလူကြီးဖလူလီမင်းလက်ပံထီးမယ်ဝါခီမဲထော်တလေးစားတဲ့ဂျေးဝါတွေကထွက်ပြေးလာသူစစ်ဘေးရှောင်ဒုက္ခတွေနှစ်တောင်းလောက်ရှိပါတယ်တချို့လဲထိုင်းဘက်ကိုထွက်ပြေးလာပြီးတချို့ကတော့တောင်ရင်းမြစ်တစ်လျှောက်မြန်မာဘက်ချမ်းမှာနေထိ
အခုတစ်ခါတော့တရုတ်နိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာမွတ်စလင်40ကျော်မြန်မာဘက်လွှဲပြောင်းတဲ့တဲ့တင်ဆက်ပြီးတော့ပြောပြပေးပါမယ်။နေရက်ပြန်ဖို့ဆန္ဒရှိနေတဲ့မွတ်စလင်2000ကိုမြန်မာနိုင်ငံနဲ့ပြန်လွှဲပြောင်းမယ်လို့ပြီးခဲ့တဲ့2021ခုနှစ်ဒီဇင်ဘာလထဲမှာတရုတ်ကမြန်မာဘက်ကတာဝန်ရှိသူတွေကိုစာပို့ပြီးတဲ့နောက်အခုတနင်္လာနေ့မှာပဲပထမအဦးဆုံးအနေနဲ့အယောက်40ကျော်ကိုစာပြီးပို့ခဲ့တာပါ။သူတို့ကအထောက်အထားအပြည့်အစုံရှိတဲ့သူတွေဖြစ်ပြီးရန်ကုန်မန္တလေးနဲ့ရခိုင်ပြည်နယ်ကလာတဲ့သူတွေဖြစ်တယ်လို့တရုတ်မြန်မာနယ်စပ်မူဆယ်မြို့လူဝင်မှုကြီးကြပ်ရေးဌာနကတာဝန်ရှိသူတွေက VOE ကိုပြောပါတယ်။ဒီအကြောင်းရန်ကုန်ကရေးသားပေးဖို့တဲ့တဲ့ရင်ကိုဦးသိန်းထိုင်ကိုပြောပြပေးပါမယ်ရှင်
။တရုတ်နိုင်ငံယူနန်ပြည်နယ်ထဲမှာလုံးလုံးနေတဲ့မြန်မာနိုင်ငံကလာတဲ့မွတ်စလင်ရောက်2000ကိုပြန်ပြီးလွှဲပြောင်းပေးမယ်လို့မူဆယ်မြို့ကမြန်မာတာဝန်ရှိသူတွေကိုတရုတ်နိုင်ငံဘက်ကကြီးခဲ့တဲ့ဒီဇင်ဘာလထဲမှာစာပေးပို့ပြီးကြောင်ကြားခဲ့တာပါ။မြန်မာဘက်ကတော့သူတို့ကနိုင်ငံသားဟုတ်မို့သေချာစစ်ဆေးပြီးလက်ခံသွားမယ်လို့တရုတ်ကိုကြောင်းပြန်ခဲ့ပြီးအခုဇန်နဝါရီလ10ရက်ဒီနေ့လာနေမှာပထမဦးဆုံးအယောက်40ကျော်ကိုစပြီးလက်ခံလိုက်တာဖြစ်ပါတယ်။သူတို့ကရန်ကုန်မန္တလေးနဲ့ရခိုင်ပြည်နယ်ကလာတဲ့သူတွေဖြစ်တယ်လို့မူဆယ်နန်းတော်ဂိတ်ကျန်တဲ့လက်ခံရေးဌာနရဲ့တက်ထောင်ကျင်ချာရေးမှူးဦးမျိုးမြင့်ဦးက VOE ကိုပြောပါတယ
်။အင်းမလေးကတော့အော်တော့ဖြစ်တယ်ဗျာ။ဒီလိုဟို24ရက်အော်လို့တယ်ဗျာ။ဟိုလက်ခံနေကြ။ခေါက်သားတွေပါပြီးရှိစ်တာတော့ဒီနိုင်ငံသားအမှတ်ပုံတွေနေပါလို့အကုန်လုံးပြန်ပြီးတော့ဆစ်တာပေါ့ဒီဒီနယ်နယ်တိုင်းလိုက်သိရှိတဲ့ဒီမှတ်ပုံတွေလုပ်တဲ့မြို့ပေါ့နော်ဒီနိုင်ငံသားဟုတ်မဟုတ်ဆိုတဲ့ဟာပေါ့အဲဒီဟာနိုင်ငံသားဒီချိန်မှာပြန်ပြီးတော့လက်ခံနေတော့
ပြီးခဲ့တဲ့2021ခုနှစ်နိုဝင်ဘာလတည်းတုန်းကရှမ်းပြည်မြောက်ပိုင်းမိုးကိုးနဲ့ပန်ဆိုင်မြို့နယ်ကြားမှာရှိတဲ့မထင်မရှားနေတဲ့လမ်းတစ်ခုကနေမွတ်စလင်ရောက်တရားကြောက်ကိုတရုတ်လူမျိုးရေးတပ်ဖွဲ့တွေကမြန်မာဘက်ကိုတီမပေပဲပို့ဆောင်ခဲ့ပါတယ်ဒီမွတ်စလင်တွေကိုပန်ဆိုင်မြို့နယ်ရဲစခန်းကဖမ်းဆီးလိုက်ပြီးစစ်ဆေးမှုတွေလုပ်ခဲ့ပါတယ်။ဒီကိစ္စဖြစ်ပြီးတဲ့နောက်မှာတရုတ်အာဏာပိုင်တွေကမြန်မာဘက်ကိုမွတ်စလင်2000ပြန်လွှဲပေးမယ်ဆိုပြီးစားနဲ့တရားဝင်အသိပေးတာပါ။အခုတရုတ်နိုင်ငံဘက်ကမွတ်စလင်ရောက်2000တရားဝင်လွှဲပြောင်းပေးမယ်ဆိုတဲ့ကိစ္စကြောင့်ရခိုင်ပြည်နယ်ကမွတ်စလင်တွေကပို့ပြီးစစ်ဆေးခံရနိုင်တယ်လို့မူဆယ်မြို့ကန်တူက VOE ကိုပြောပါတယ်
။အဓိကတော့ရခိုင်မွတ်စလင်ကိုလည်းဆက်မှာပေါ့ဒီကျွန်တော်တို့ရှမ်းမြောက်တို့ဒီရှမ်းပြည်တို့မန္တလေးတို့ဒီနောက်တဝိုက်ကအဲမွတ်စလင်တွေတော့တလောက်ဆက်တာမရှိပါဘူး။ကျွန်တော်ကလည်းပြန်လာတယ်ဆိုရင်ဒီတိုင်းပဲလက်ခံရတယ်လေ။အဲ့ဒါအဓိကကဒီ2000ကျော်ကိစ္စတော့ရခိုင်မွတ်စလင်မလို့လားတို့နိုင်ငံသားဖြစ်ခြင်းမဖြစ်ခြင်းအဓိကကွန်ဖရင့်ကနေတော့ဒီတို့ရမပုံနေတအားအောက်ပြောရပါနော်။တချို့လည်းမပုံနေပွားကိုင်းတာရှိတယ်တချို့လည်းမပုံနေအမျိုးမျိုးရတာရှိတယ်အဓိကအရာကိုစစ်ချင်လို့ဟုတ်မှလည်းကံမမဟုတ်ရင်လည်းမခံဘူးဆိုတဲ့ပုံစံမျိုးထက်နေ
တယ်။ပြည်နိုင်ငံထဲမှာသွားရောက်လုလုကန်နေတဲ့မွတ်စလင်အများစုဟာအလုကန်အစဉ်ပြေကြပြီးတချို့ဆိုရင်လုပ်ငန်းအစဉ်ပြေကြသလိုတချို့လည်းလုပ်ငန်းပိုင်ဆိုင်မှုတွေရှိကြပါတယ်။အခုမွတ်စလင်2000လဲပြောင်းပေးမယ်လို့တေဝနာပိုင်တွေပြောထားတဲ့အထက်မှာဘလို့လူမျိုးတွေကိုပြန်ဖို့မှလည်းဆိုတာအတိအကျမရှင်းလင်းသေးပါဘူး။မွတ်စလင်ရောက်2000ကိုတစုတဝေးတည်းပြန်လွှဲပေးမယ်လို့တေဝဘက်ကပြောလာနေတာထူးခြားတဲ့အကြောင်းရှမ်းမြောက်ခြေစိုက်ပရိဒါဖွဲ့တချို့ကပြောရည်ကိုပြောပါတယ်တရုတ်ပြည်ထဲမှာလုံးလုံးရင်အကြောင်းမျိုးမျိုးကြောင့်မြန်မာနိုင်ငံဘက်ပြန်လာခြင်းသူတွေကိုတရုတ်ဘက်ကလွှဲပြောင်းပေးတာမှာအများစုကဗမာ၊ရခိုင်၊ရှမ်း၊ကချင်လူမျိုးတွေအများဆုံးဖြစ်ပါတယ်တရက်ကိုအယောက်150လောက်နေရပြန်ဖို့နေတာဖြစ်ပြီးပြီးခဲ့တဲ့6လအတွင်းအယောက်2000ကျော်ကိုနေရပြန်ဖို့ခဲ့ပါတယ်တရုတ်နိုင်ငံကကာယောဂါချောင်းပြပြီးမြန်မာနဲ့နေဆက်ကုန်သွယ်ရေးကိုလိုသလိုထိန်းချုပ်ဖို့ကြိုးစားနေတယ်လို့မြန်မာကုန်သွယ်တွေကသူတို့အမြင်ကိုပြောပါတယ်ဒါအပြင်ဆီယနာသိမ့်ပြီးတဲ့နောက်နေဆက်ကုံတွေရဲ့ကန့်သက်တွေဒူလာတာကြောင့်ဒါနိုင်ငံရေးဖိအားတစ်ခုဖြစ်ပေါ်ရှိတယ်လို့လည်းကုံတွေကယူဆကြပါတယ်ခင်ဗျာ
Udin Tai Upia Piki Ravasha, Potomunya, the Dimpi was a digger to Laubabe, viewing Yamabada a season ago, Nyasin, I Tita Tolipin Yaba, Madagan Tolipin met season in Maro, Potomunya and Disabinita, Tauta Tanso, Ye Ludunetta, my season, Utos and I am Yama Yedon Betane, Goya Naye Agazagana, Sai, Passing Canarigo, Nasin Abu Shivasha.
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထုတ်လွှင့်နေချိန်မှာ တိုက်ရိုက်နားထောင်လို့ရသလို သတင်းစောင်းပါးတွေ အပတ်စဉ်အစီအစဉ်တွေကိုလည်း အစီအစဉ်အချိန်မှာ နားဆင်နိုင်ပါတယ်
ဖီယိုရဲ့ဗုဒ္ဓဘူးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုရုပ်တံတွေပါတွေ့ဖက်ပြီးတိုက်ရိုက်ထုတ်လွှင့်ပေးနေတာပါဖီယိုရဲ့အမေရိကန်တန်ကနေမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေလိုင်းတိုမီတာ19ကီလိုဟတ်စ်15လင်းကား3ညလိုင်းတိုမီတာ25ကီလိုဟတ်စ်တက်ရှိခွန်3ညလိုင်းတိုမီတာ36ကီလိုဟတ်စ်တက်ရှိခွန်3ညလိုင်းတိုမီတာ33ကီလိုဟတ်စ် တ်နိုင်ရဲ့အားကစားကဏ္ဍစရဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုဆက်ပြီးအပတ်စဉ်ထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကဥကျော်စန္ဒရဲ့မြမအရေးသုံးသက်ချက်နဲ့ကိုရနိုင်ရဲ့အားကစားကဏ္ဍမတိုင်ခင်အရင်ဆုံးတော့ဒေါက်တာတန့်စောရဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်ကိုတင်ဆက်ပေးချင်ပါတယ်။စီးဆိုထိန်းစေးတစ်မျိုးဖြစ်တဲ့ Macformin စီးကြောင်းကြောက်ကပ်ပျက်စီးတဲ့ဆိုတာဟာမှားယွင်းတဲ့အယူအဆဖြစ်တယ်လို့ဆေးပညာကျွမ်းကျင်သူတွေကပြောပါတယ်။နီလမန်တုံဆွဲရင်ဒီဆေးကစီးဆိုဝေဒနာရှင်တွေကိုအကျိုးကျေးဇူးများစေတယ်လို့ဆိုပါရယ်လူလူနဲ့ကျမရဲ့အစီအစဉ်မှာဒေါက်တာတန့်စောတင်ပြပေးထားပါရယ်ရှင
်စီးဆိုယောဂဝေဒနာရှင်တွေဟာမက်ဖော်မင်လို့အပြည့်အရတဲ့စီးဆိုဆေးနဲ့ရင်းနှီးပြတာဖြစ်ကြမှာပါမက်ဖော်မင်စီးချိုဆေးကိုအမျိုးအစားနှစ်စီးချိုဝေးနာရှင်တွေမှာပထမဆုံးအနေနဲ့ပေးသင့်တဲ့စီးချိုဆေးဖြစ်တယ်လို့ကျန်းမာရေးပညာရှင်တွေကသတ်မှတ်ထားကြတာဖြစ်ပါတယ်။စီးချိုဝေးနာရှင်တချို့မှာတော့မက်ဖော်မင်တောက်ရင်ကြောက်ကပ်ပျက်စီးနိုင်တယ်ဆိုတဲ့အယူအဆမှားတစ်ခုပြန့်နှံ့ရောက်ရှိနေပြီးအခုလိုမှားယွင်းတဲ့အယူအဆဖြစ်ပေါ်လာတာဟာအကြောင်းနှစ်ချက်ကြောင့်ဖြစ်နိုင်တယ်လို့အထူးရောဂါအထူးပူဆရာဝန်တဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကသုံးသပ်ပြပါတယ်
။မက်ဖော်မင်တောက်ရင်ကြောက်ကပ်ထိခိုက်ပျက်စီးမယ်ဆိုတဲ့အယူအဆကဘယ်လိုများပေါ်လာလဲဆိုပြီးဆရာကစဉ်းစားမိတာပေါ့နော်။အဲ့တော့ပထမဓမ္မတိအချက်ဘာဖြစ်လို့မက်ဖော်မင်ကကြောက်ကထိခိုက်တယ်လို့ယူဆကြတယ်လဲဆိုရင်ကြောက်ကထိခိုက်ပျက်စီးတဲ့သူတွေမှာဆရာဝန်တွေကမက်ဖော်မင်ကိုရက်ခိုင်းတယ်။နောက်ဥပမာဆိုလို့ဆရာတို့သွေးထဲမှာဆစ်လိုက်တယ်၊ခရတင်ဓာတ်ကိုဆစ်လိုက်တယ်၊ကြောက်ကရဲ့လုပ်ငန်းဆောင်တာဆစ်လိုက်တဲ့အခါမှာကြောက်ကရဲ့စစ်ထုတ်မှုနှုန်းက90အောက်ရောက်နေတယ်ဆိုလို့ရှိရင်ဆရာတို့ကဒီမက်ဖော်မင်ကိုရက်လိုက်တယ်။အဲ့ဒီအခါမှာလူနာကဘယ်လိုသဘောပေါက်သွားလဲဆိုတော့ဟာဒီမက်ဖော်မင်ကြောင့်မလို့ကြောက်ကထိခိုက်သွားတဲ့ဖြစ်တယ်ဒါကြောင့်မလို့ကြောက်ကအားနေတော့ဆရာကြီးကမက်ဖော်မင်ကိုရက်လိုက်တယ်လို့ပထမအနေနဲ့ယူဆတတ်တာရှိတယ်နောက်တစ်ချက်က CT ရိုက်တဲ့အခါမှာနော် CT ဓာတ်မှန်ရိုက်တဲ့အခါမှာဆရာတို့ကဒိုင်းဆိုရတယ်ထိုးရတဲ့အခါမှာမက်ဖော်မင်ကိုကြိုပြီးနှစ်ရက်လောက်ရရတယ်ဘာလို့ဆိုရင်မက်ဖော်မင်တောက်တဲ့လူတွေမှာဆရာတို့ကဒိုင်းဆိုရင်ကြောက်ကထိခိုက်နိုင်ကြီးပုံများလို့ဆိုပြီးတော့ဆရာတို့ကမက်ဖော်မင်ကိုခဏရရအဲ့တော့မက်ဖော်မင်ကိုရက်ထားပြီးမှဆရာတို့ကစီတီရိုက်မယ်ဆိုတဲ့အခါမှာလူနာဟာမက်ဖော်မင်ဒီကြောက်ကပ်ကိုထိခိုက်တယ်ဒါကြောင့်မလို့ဒီဈေးထိုးတဲ့အခါမှာရက်လိုက်ရတယ်ဆိုပြီးတော့ဒီလိုမျိုးလေးတွေပေါ်လာတယ်လို့ထင်တယ်ပေါ့နော
်ကဘာပေါ်မှာစီချိုယောဂကိုကုသတဲ့နေရာမှာမက်ဖော်မင်ဈေးကိုအသုံးပြလာတာဟာနှစ်ပေါင်း90ကျော်ကြာမြင့်ခဲ့ပြီလို့သိရပါတယ်မက်ဖော်မင်နဲ့ပတ်သက်တဲ့နောက်ဆက်တဲ့စုချိုတွေ့ရှိမှုနေပါတာကြောင့်အမျိုးအစားနှစ်စီချိုဝေနာရှင်တွေမှာမက်ဖော်မင်ကိုပထမဆုံးပေးရမယ့်စီချိုဈေးဖြစ်သတ်မှတ်လျက်ရှိတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလို့ရှင်းပြပါရစေအဲ့
တော့မက်ဖော်မင်နဲ့ပတ်သက်ပြီးတော့လေးလာဆက်သတ်မှုတွေအများကြီးလုပ်ထားတယ်လုပ်ထားတဲ့အခါမှာနှစ်ပေါင်း90ကျော်ကြာခဲ့ပြီပေါ့နော်ဒီမက်ဖော်မင်ကိုသုံးဆွဲနေတာ50 60လောက်ရှိခဲ့အဲ့ဒီမှာသူ့ရဲ့နောက်ဆက်တွဲပြဿနာကညံ့များဆားဆားမရှိဘူးဒါကြောင့်မလို့မျိုးစားနှစ်စီချိုယောဂထိန်းသိမ်းမှုအတွက်ကိုပထမအဦးဆုံးပြရမယ့်ဆေးတည်တဲ့မက်ဖော်မင်ဖြစ်တယ်ဆိုတာဒီအခုအချိန်ထိเนาะဆက်လက်အတည်ပြုထားပဲဖြစ်ပါတယ်ဒါကြောင့်မလို့မက်ဖော်မင်ဆေးတည်ကြောက်ကပ်ကိုထိခိုက်တယ်ဆိုတာမဟုတ်ဘူးကြောက်ကပ်ထိခိုက်တဲ့သူတွေမှာသာလင်းဆရာတို့ကမက်ဖော်မင်ကိုရှော့ချရမယ်သို့မဟုတ်ရရမယ်ဆိုပြီးတော့ဒီဆိုပြထားတာရှိတယ်เน
าะမက်ဖော်မင်ကြောင့်ကြောက်ကပ်ပျက်စီးတာမဟုတ်ပဲကြောက်ကပ်ပျက်စီးတဲ့လူနာတွေမှာမက်ဖော်မင်ကိုအသုံးမပြုရခြင်းဖြစ်တယ်လို့ဒါတော့ဥမောင်ကျန်နိုင်ကအရှင်းပြပါရယ
်ဒါဆိုရင်ကြောက်ကပ်ထိခိုက်ပျက်စီးရင်ဘာဖြစ်လို့မက်ဖော်မင်ကိုရက်ရတာလဲပေါ့နော်အဲ့တော့ကြောက်ကပ်ပျက်စီးတဲ့သူတွေမှာခန္ဓာကိုယ်တွင်းမှာဒီလက်တစ်အက်ဆစ်ဆိုတဲ့ဓာတ်ကြီးပြင်းလာ မြန်မာလာတဲ့ကမှာဘိုက်နာတယ်အစားတောက်ပြက်တယ်ဝန်းလျှောတယ်เนาะအသက်ရှူမြန်လာတယ်အိတ်ငိုက်တယ်လူကနှုံးတယ်အားနေတယ်ဒီလက္ခဏာတွေခံစားရတယ်အဲ့တော့ metformin C ရလည်းပဲဒီလိုအဆစ်တက်ကိုများစေတဲ့အခါမှာဒီကြောက်ကအားနေတဲ့လူမှာ metformin တောက်လိုက်ရင်ခုနကခံစားရတဲ့လက္ခဏာတွေပိုဆိုးလာတယ်เนาะအဲ့တော့ဒါကြောင့်မလို့ဆရာတို့က metformin ကိုဒီရက်တင်နေဆိုပြီးဆိုပြထားတာပေါ့အဲ့တော့ပထမပိုင်းမှာတော့ဆရာတို့ဒီကြောက်ကရဲ့စစ်ထုတ်မှုနှုံးဟာ50အောက်ရောက်လို့ရှိရင် metformin ကိုရက်တင်တယ်လို့ဆိုပြထားတယ်။ဒါပေမဲ့ metformin ရဲ့ကောင်းတဲ့အချက်တွေအများကြီးရှိတဲ့အခါမှာဆက်လက်ပြီးတော့လေ့လာချက်တွေအရဆိုလို့ရှိရင်ကြောက်ကစစ်ထုတ်မှုနှုံး30နဲ့50ကြားအထိ metformin ကိုသုံးလို့ရတယ်လို့ပြောပါတယ်။နောက်တော့လူနာခံစားရတဲ့အခြေအနေရဲ့သူ့ရဲ့ခန္ဓာကိုယ်ရဲ့ acid တက်အခြေအနေတွေကိုကြည့်ပြီးတော့ဆရာတို့ကကြောက်ကရဲ့စစ်ထုတ်မှုနှုံး30နဲ့50ကြားမှာသူ့ရဲ့ပမာဏကို metformin ပမာဏကိုရှော့ချပြီးသုံးဆွဲလို့ရပါတယ်ဆိုပြီးတော့နောက်ဆုံးတွေ့ရှိထားတာရှိပါတယ်။ဒါကြောင့် metformin နဲ့ပတ်သက်ပြီးပြန်ပြီးပြောမယ်ဆိုရင်နံပါတ်1 metformin ကြောင့်ကြောက်ကပျက်စီးထိခိုက်တာလုံးဝမဟုတ်ပါဘူး။နံပါတ်2 metformin ကို50အထက်မှာကြောက်ကစစ်ထုတ်မှု50အထက်မှာအဲသူ့ရဲ့ full dose ပေါ့နော်အပြည့်အဝသုံးဆွဲလို့ရတယ်။30နဲ့50ကြားမှာဆိုရင်တော့သူ့ရဲ့ပမာဏကိုရှော့ချပြီးတော့သုံးဆွဲခြင်းအပြင်ကြောက်ကမထိခိုက်ပဲနဲ့စီးကျို့ထိမ့်သိမ့်မှုကောင်းမယ်ဆိုတဲ့တွေးစီချက်တွေရှိတဲ့အတွက်အဲ့ဒီတိုင်းလိုက်နာဆောင်လည်းလို့ရပါတယ်လို့စတင်ပြောချက
် metformin ကြောင့်ကြောက်ကပျက်စီးတယ်ဆိုတာဟာအမှားညွန်းတဲ့အယူဆတစ်ခုသာဖြစ်ပြီး metformin C ဟာစီးကျို့ဝေးနာရှင်တွေကိုအကျိုးကျေးဇူးများစွာရရှိစေနိုင်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပါ
ဒေါက်တာတန်းစွာတင်ဆက်ခဲ့တဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA American အသံလွှင့်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုက်ပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ်။အခုဆက်ပြီးတော့အပတ်စဉ်ထုတ်လွှင့်ပေးနေကြအားကစားကဏ္ဍမတိုင်ခင်ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပေးကြပါမယ်။ကုန်ဆုံးခဲ့တဲ့2021တခုနှစ်အတွင်းသတင်းမီဒီယာတွေမှာအထူးသဖြင့်မြန်မာနိုင်ငံကသတင်းဆိုးတွေနဲ့ပြည့်နှံ့နေပါတယ်။အခုနှစ်တမရောသတင်းကောင်းတွေများပေါ်ထွက်နိုင်ွယ်ရှိပါသလား။ VOA မြန်မာပိုင်းကသတင်းသမားနှစ်ဦးဖြစ်တဲ့ဦးတင်မောင်တန်းနဲ့ဦးကျော်စန္ဒာတို့ဆွေးနွေးတင်ပြပေးထားပါတယ်ရှင
်။ကျောက်တော်က2021တုန်းကတော့ပုံမှန်လင်းပြောကြားဆိုဆိုရင်ကျွန်တော်သတင်းဆိုးတွေယူရေးခဲ့ရပါတယ်။အဲ့ဘွဲ့တဲ့နေဖန်စီတဲ့နေထောင်ချတဲ့တဲ့နေစီရတဲ့နေအကုန်လုံးအနိဋ္ဌာယုံတဲ့နေကြီးပဲလို့ဆိုရတော့ရဖြစ်နိုင်ရင်တော့2022မှာအဲ့လိုအဖြစ်မျိုးကလွတ်ပြီးတော့တဲ့ကောင်းလေးပါလေရေးရင်ပေါ့ဗျာဥပမာဖြစ်စီပေါ်ရေးတူတက်ဖုံဖြူတာတို့ညဉ့်ညင်းရတာတို့ပြည်သူတွေပျော်ပျော်ရွှင်ရွှင်သူတို့ဆန္ဒကိုဖော်ထုတ်ပြီးတော့မေဆန္ဒပေးကြတာတို့ပါတို့ဆရာဘယ်လိုမျှော်လင့်လဲဆင်အဲ့လိုဟန်မျိုးရေးရလိမ့်မယ်လို့ထင်သလား
ကြားကျင်တာရဲ့ကြားသင့်တာရဲ့ကြားနေတာရဲ့ကြားနိုင်တာရဲ့ဒီမျိုးပဲပြောရမှာပါဆရာ
။
အဲ့ဒီကျမှပါကြားနေတာလားဆက်ပြီးတော့ကြားမယ်သဘောရှိမယ်ထင်ပါတယ်ဆရာ။နော်ဖန်စီထောက်ချတာတွေဆက်လက်ပြီးတော့ဆန္ဒပြနေကြတာပြည်သူခုခံရေးတပ်ဖွဲ့လို့ကြောက်ကြားသဘောတိုက်ခိုက်နေကြတာတွေကလည်းဆက်လက်တိုက်ပွဲဝင်နေကြလိမ့်မယ်။တိုင်းသားတွေနဲ့ဒီနေ့ပွဲဆောက်ဖို့တော့အများကြီးခက်လိမ့်မယ်။ဘာကြောင့်လဲဆိုတော့အခုလိုငြိမ်းချမ်းရေးတိုးချဲ့မယ်လို့အာဆီယံအထူးကိုယ်စားလှယ်ကိုပြောလိုက်တာကအဖက်စစ်မျက်နှာမှာရန်နာထားပြီး PDF တွေကိုဖြည့်ဖို့အတွက်လောက်တာဖြစ်တဲ့အတွက်ကြောင့်မလို့တိုင်းသားတွေဘက်ကလည်းစဉ်းစားလာမယ်ကျွန်တော်ထင်ပါတယ
်ဒီလိုအချိန်လေးတင်းမာနေလို့အနာသိငယ်စစ်ကောင်စီအတွက်ကဘာများအကျိုးပိုထုမလဲဆိုတာကျွန်တော်စဉ်းစားမိရဆရာသူတို့ရဲ့ interest ကဘာရှိလဲလို့ဆက်လက်နေတော
့နိုင်ငံရေးလို့ပဲယူဆရတာပေါ့နော်ဆရာအထူးသဖြင့်ကျွန်တော်တို့ဒီအကူပြောင်းတွေမှာကြုံရတတ်တဲ့အတိုင်းပဲအာနာလက်လို့ဆိုရှယ်ရတဲ့အခါမှာအာလာလက်လို့ဆိုရှယ်ရတဲ့အဖြစ်နဲ့နေဖို့ခက်တာတက်ကောင်းဆောင်တွေကတက်ထွက်ကောင်းဆောင်တွေပေါ့အထူးသဖြင့်ကြက်ခိုင်ရေးဖွံ့ဖြိုးရေးပါတီကအဲ့ဒီလိုဖြစ်လိမ့်မယ်လို့ကျွန်တော်ထင်တယ်အာနာတော်မှပဲမရဘူးပဲမယ်လို့နိုင်ငံရေးအနေနဲ့လောက်ကြတဲ့အချို့ပါတီငယ်လေးတွေကလည်းသူတို့အတန်လေးတွေသူတို့ပါချင်တာပေါ့အဲ့တော့ဒါကြောင့်မလို့အနာသိတဲ့အဖြစ်ကိုရှေ့ရှုသွားတဲ့ဟာဖြစ်လာတယ်။အစောတည်းကလည်းဘုဇုံမူကြီးမင်းအောင်လိုက်ကဩဂတ်မှာကျင်းပတဲ့ပင်လုံးညဉ့်ရင်ကြီးလာကမှာပီယာစနစ်ကိုသွားဖို့ဒီပါလိပြောလာတယ်။ဒါတွေအားလုံးဟာတက်နဲ့ပေါင်းပြီးတော့အနာရယူရေးမဟုတ်ဘူးဆိုရင်တော့အနာနဲ့ပို့ပြီးနှိစက်သွားနိုင်အောင်ကြိုးပမ်းချက်ပါပဲ။ဒါကအဓိကကြားလိုက်မယ်ထင်တယ်။ပြောမပြတဲ့ချက်တစ်ချက်ကတော့မိမိပေါ်မှာအေးအေးယူလာပြီးနိုင်ငံကခုံယုံတင်မှာကိုကြောက်တဲ့အတွက်ကြောင့်ကာကွယ်လူတို့ကြောက်စိတ်ပေါ့။ဒါကလည်း ထုတ်ဖော်မပြောတဲ့အချက်တစ်ချက်အနေနဲ့ပါတယ်လို့ကျွန်တော်ကတော့ဒီလိုထင်တယ်ဆရာကြီ
း
ကျောင်းဘယ်လိုထင်လဲဆရာ
သူတို့ကဒီလိုဆက်လုပ်နေလို့ပေါ့ခုနဆရာပြောခဲ့တဲ့အနာမရဘူးတဲ့လူတွေအနာရကျင်တာတို့သူတို့အနေနဲ့အနာဆုံးဆုံးရတာကိုပြန်လဲလူကျင်တာတို့အဲ့ဆန္ဒတွေကောင်းကောင်းမွန်မွန်နဲ့ပြည့်မြောက်ပါမလားနောက်ပြီးတော့နိုင်ငံတကာရဲ့အရေးယူခံရမှာဘူးလို့လည်းပဲအနာကမစင်ပြတော့ဘူးဆိုလို့ကောတစ်သက်လုံးနေလို့ရမှာလားတချိန်ချင်းမှအပြောင်းလဲဖြစ်လာမှာပေါ့ဆိုတော့ဒီချိန်မှအဲ့လိုသူတို့ပို့ပြီးတော့တင်းကျပ်နေခြင်းအပြင်သူတို့ဘက်ကိုကောင်းကျိုးတဲ့ဆိုးရွားတာပြန်ဖြစ်တယ်လို့တွေးရင်လည်းတွေးရဖြစ်မလို့လား
ဟုတ်တယ်ဆရာရဲ့ဟိုသူတို့ဘက်ကကြည့်တဲ့အခါကျတော့သူတို့ကဒီလောက်ဖြစ်စတင်ခံရမယ်လို့မထင်ထားဘူးအခုချိန်ကြီးလည်းသူတို့ကိုထောက်ခံနေကြတယ်လို့ထင်နေတဲ့ပုံကိုယ်တွေရတဲ့အများကြီးရှိသေးတယ
်ဟုတ်ရဲ့လားဆရာအဲ့ကိစ္စတကယ်သူတို့ထောက်ခံနေလို့သူတို့တကယ်ပဲထင်နေတော့မှာဖြစ်သူဆိုတော့သူတို့ဟာတိုင်းပြည်ရဲ့အခြေအနေမှန်တဲ့အလှမ်းဝေးနေတယ်လို့ပြောမလားပဲ
အခြေအနေမှန်တဲ့တကယ်အဖြစ်တင်တဲ့အလံဝေးနေတာ2015မှာလေကျွန်တော်တို့ကြားခဲ့ရတယ်အဲ့ဒီချိန်တော့ဝင်းကြီးဆင်းနဲ့နီးစပ်တဲ့ပုံကိုတယောက်ကပြောပြတာဆိုလို့ရှိရင်တော့နိုင်ငံခြားစီးတစ်ခုသွားနေတဲ့အချိန်မှာသူတို့ကတေချာပေါက်နိုင်မယ်ဆိုပြီးတော့မနေ့ကမနေ့ကမှာစုံကြရအောင်ဆိုပြီးပဲပြတဲ့နေ့မှာဝင်းကြီးတပါးအဲ့လိုပြောခဲ့တယ်နောက်နေ့ကျတော့မနေ့စာတော့ဆင်းပြီးမစားနိုင်ကြတော့ဘူးလို့ပြောတယ်နော်ပျော်ပျော်ပါးပါးစားကြမယ်ဆိုပြီးတော့ပေါ့အောက်ဘက်ခံကြမယ်ဆိုပြီးတော့တန်တဲ့ချိန်ကြီးဟာသူတို့ဘေးမှာဝင်ရနေကြတဲ့လူတွေကကြောက်ပြီးတယ်နော်အားတဖြည်းဖြည်းနဲ့ဖြစ်သွားမှာပါအဲဘုကျုပ်ကြီးတို့ထောက်ခံနေကြပြီဆိုတဲ့လူတွေကအများစုဖြစ်နေကြတယ်ပေါ့နော်သူတို့ဘေးမှာဒီလိုလူတွေနဲ့ပဲရွေးပြီးပေါင်းတလားလို့တောင်းပြောရမလို့တောင်းလို့တောင်းဖြစ်နေတယ
်ဟုတ်ပါဟုတ်ပါနိုင်ငံတကာကတော့ပြန်လဲစစ်မြေရေးနှစ်ဖက်ဆွေးနွေးညှိနှိုင်းဖို့ဆိုတာဟာအဓိကထားပြီးတော့ပြောနေကြပါတယ်ဒါဟာသိဖြစ်တဲ့ကိစ္စပေါ်လေအကောင်းဆုံးအဖြေရှာနည်းရဲ့ချိုအာဖရိကနိုင်ငံတွေမှာလည်းပဲကုလသမဂ္ဂတို့ကြောင်းဝင်ပြီးတော့ကိုစစ်စည်ကြီးတွေလုပေးနေပြီးကျွန်တော်စီမှာဘာကြောင့်မဖြစ်နိုင်ဘူးလဲစဉ်းစားကြည့်နေတယ်ဒီနေ့မှာနိုင်ငံတကာဒီအတွက်တွန်းအားပေးနေကြတယ်အဓိကအာဆီယံကိုပဲခြေတန်းတင်ပြီးတော့တွန်းနေကြတာပေါ့ဆရာနိုင်ငံတကာကအခုအာဆီယံတောင်းဆိုထားတဲ့သဘောတူချက်၅ချက်ကိုလည်းပဲစစ်ကောင်စီဘက်ကလက်မခံတော့စင်တိုးတာဖြစ်နေတယ်အခုဟွန်ဆန်းရောက်လာတဲ့ကမ္ဘောဒီးယားဝန်ကြီးချုပ်သူကလည်းဗာများစစ်တူပြီးဆောင်ရွက်နိုင်ခဲ့တယ်လို့ဆရာကြားမိတယ်သုံးသပ်မိတယ
်စစ်ကောင်းဆောင်တွေမှာကတော့သူတို့လုံးပဲအစီအစဉ်ရှင်းရှင်းလင်းလင်းရှိထားပြီးသားလို့ကျွန်တော်ကတော့ဒီလိုထင်တယ်အဲ့ဒါကတော့ NLD ကောင်းဆောင်တွေကိုအချင်းချလိုက်မယ်ပြီးပြာစနစ်သွားမယ်ပုံဖော်မယ်အဲ့ဒီလိုအစ်စ်ကြလို့ရှိရင်တော့အာဆီယံအထူးကိုယ်စားလှယ်ကညှိနှိုင်းရွှေ့လင်းပေးပါဆိုတာမျိုးအဲ့ဒါကလောက်နိုင်တယ်ပေါ့နော်ဆိုတော့မဟာပြွာတစ်ခုလုံးကလည်း2010တုန်းကလိုပဲနော် NLD ကောင်းဆောင်တွေကိုအကျဉ်းချခြင်းအဖြစ် NLD ဟာသူ့ဘာသူသပိတ်မောက်ပြီးတော့သူတို့လုပ်ပေးပြီးအစနစ်နဲ့ရွေးကောက်ပွဲတွေမှာမဝင်အောင်လို့နော်ဒါကတော့တရားမဝင်ကြေညာတာတဲ့သူ့စိတ်နဲ့သူမဝင်ဘူးဆိုရင်သူတို့တက်ပူကောင်းတယ်ဆိုရဲအတွက်ချက်ချက်တွေကလည်းသူတို့မှရှိပြီးသားလို့ကျွန်တော်ကတော့ထင်တယ
်ဒါပေါ့အဓိကတော့သူတို့အဲ့ဒါကိုမျှော်မှန်းထားမှာပေါ့လေ
ဒါပေါ့အဲ့တော့ခုနပြောတဲ့အာဆီယံသဘောတူညီချက်ကိုကျွန်တော်တို့ကလက်ခံပါတယ်လုပ်ပါတယ်ဆိုတာကလည်းအချိန်ကာလမိမိဘက်ကခြေလှမ်းနေအတော်တန်ပြည်ပြသွားပြီဆိုလို့ရှိရင်အဲ့ဒါနောက်ထပ်ဆက်လာမှာပေါ့နော်ဒါကိုဘလို့တားဆီးမလဲဆိုလို့စဉ်းစားထားချက် NUG နဲ့အတိုက်ခံအားစုမှာရှိပြီလားစပြီးပြောနေပြီလားဒီဥစ္စာကိုအာဆီယံနေကိုပြောနေပြီလားအမေရိကန်နိုင်ငံကြီးဝန်ကြီးတွေနော်ဆွေးနွေးတဲ့အထက်မှာပါနေပြီလားဒါတော့ကျွန်တော်တို့မသိရဘူ
းအဲစစ်ကောင်စီဘက်ကတွက်ထားပါလေသူတို့စင်ထားရေ
းဒါကတော့ကျွန်တော်တို့ကသူစဉ်းစားထားတယ်လို
့မှန်ဆကြည့်ရပါလေအ
ဲပတ်စပြီးသုံးသက်ကြည့်ရတာပေါ့နော်အချက်လက်တော်ရဖို့ဆရာလည်းသိတဲ့အတိုင်းပဲကျွန်တော်သတင်းသမားတွေပြောလဲတက်ခသတင်းရဖို့ဆိုတာတော်တော်လေးခက်ခဲပါတယ
်ဟမ်ဒါပေမဲ့ကျွန်တော်အဲ့လိုလုပ်လာရင်ရောသူတို့စင်ထားတဲ့အကွက်ကိုပြည်သူကလက်ခံမှာမလား NLD ကိုလုံးဝမဝင်စီခြင်းဘူးပြည်ထရကျဆိုကြပါအောင်တော့ဆိုမဲ့ပြည်သူလူထုကဒီမိုကရေစီလိုချင်တဲ့လူအများစုကအခုလောလောဆယ်မှာ NLD ကိုပြန်လဲအာဏာအနှင်းရေးအတွက်တိုက်ပွဲဝင်နေရတာမဟုတ်ဘူးကျွန်တော်သိတာသူတို့ဒီမိုကရေစီဆုံးရှုံးသွားတယ်အထူးသဖြင့်လူငယ်တွေဟာသူတို့ဘဝလုံးဝလမ်းပိတ်သွားတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူတို့ဒီမိုကရေစီရေးအတွက်လုံနေကြတာဆိုတော့ပြည်သူတွေကျေနပ်ပါမလားအဲ့ဒီလူတွေကသူတို့လုံလ
ာဒါပဲကျေနပ်ပါမယ်ဆရာရေပြည်သူအများစုကဘလုံးမစစ်တပ်နဲ့စစ်တပ်ဥဆောင်တဲ့နိုင်ငံရေးပါတီတွေကအားရရလာတာကိုကျဉ်းလက်ခံနိုင်ရမှာမဟုတ်ဘူးကျွန်တော်တို့ဂေါ်လာပေါ်ရတွေမှာ
ตัวนี้ล่ะตัวเนี่ยดองซันสุจีบ่กีดูลุลุยุจีบ่ก็ชิสนิยะไกลงสิดาก็ไม่ได้ชูแท้กูญาณนี่อยากให้น้องอิมรันจีมาบาดิดองซันสุจีบ่ยุ่งจีมุบ่เนาะสรอกดองซันสุจีโอฉันละพี่တော့จิตตกาเวဖြစ်สิตะมุกฤษียาสุเรกาเวဖြစ်สิส่งเยลุญมะနိုင်ငံကြီးอ่ะไม่ย่าနိုင်มาบุญญ์จันยี ကြည့်စင်ကိုလည်းသွားလို့ရမှာမဟုတ်ပါဘူးဒါကတော့ကျွန်တော်နေခဲ့တဲ့ကာလတွေအတွင်းနဲ့ပြည်သူတွေနဲ့စကားပြောတယ်အစွမ်ဝင်နေတဲ့စကားပြောတယ်เนาะကျွန်တော်လူပေါင်းမျိုးပေါင်းစုံနဲ့စကားပြောရင်းနဲ့ဒါကျွန်တော်ဖြင်းဖြင်းချက်ဖြစ်လာတာပေါ့เนาะဒီလိုကျွန်တော်ကြိုက်သည်ဖြစ်စေမကြိုက်သည်ဖြစ်စေဒါကျွန်တော်နဲ့မပတ်သက်ဘူးလူတို့ရဲ့သဘောထားပဲကြာအဲ့လိုအခြေအနေမျိုးမှာစစ်ကောင်စီကသူ
23 ဩဂတ်ဆိုတော့23ရက်သုံးခုနှစ်ပုံကုန်ပြီပေါ့အဲ့ဒီအချိန်မှာမှလုံမယ်ဆိုတော့အဲ့ဒီလုံလာတဲ့ရွေးကောက်ပွဲကလည်းဘယ်လိုပြီးတော့ credibility ရှိရမလဲသိကုန်တက္ကစီရဲ့ရွေးကောက်ပွဲဖြစ်ပါမယ်နိုင်ငံတကာကရောလက်ခံမမလားပြည်သူလည်းလက်မခံဘူးဆိုတော့တိုင်းပြည်ရှင်တွေကတော့ဒီလိုပဲဆက်သွားနေအောင်လားဆိုဆိုရင်ကြပါပေါ့ဆရာ
အမှန်ပဲဆရာဆိုရင်လည်းကျွန်တော်လည်းဆိုရည်ဒီတိုင်းသွားလို့တော့မဖြစ်ဘူးတီနားလေကြတဲ့စီပွားရေးသမားတွေအလုပ်လုပ်လို့မရဘူးဆိုတာကိုသိသွားကြတဲ့စီပွားရေးသမားတွေလည်းအများကြီးရှိတယ်။ဒါပေမဲ့အခုလိုပေါင်းစားလို့ရနေတဲ့စီပွားရေးသမားတွေကလည်းငါဘူချုပ်ရပါတယ်ဖြစ်သွားမှာပါဆိုပြီးဒါတွန်းကြမယ်သူတွေကလည်းအများကြီးရှိတယ်ပြည်တွင်းမှာပါ။ဆိုတော့ကျွန်တော်တို့နားလည်ထားချက်အရာပေါ့နော်။ဗတင်းသမားတယောက်အနေနဲ့ပြောရရင်တော့မြန်မာနိုင်ငံကဒီတိုင်းဆက်သွားလို့ဒူယာဝင်တဲ့နိုင်ငံတနိုင်ငံဖြစ်ဖို့အင်ပါတန်ဖြစ်ပါတယ်။ဒီညာရေးစီးပွားရေးတဲ့အရေးကိစ္စတွေအကုန်လုံးအခုဆိုလို့ရှိရင်ကျွန်တော်ဆရာဝန်တငယ်ချင်းတွေကနေသိရတာဆိုလို့ရှိရင်အဲကျမရေးဝန်ကြီးဌာနရဲ့ပုံမှန်အလုပ်တွေကိုလုပ်ဖို့ဆိုတာအင်ပါတန်ကိုခက်ခဲတယ်။အခြေအနေကိုကြောက်နေတယ်။ဒီတိုင်းတိုင်းဒီကဒီတိုင်းဆက်သွားလို့ကတော့မဖြစ်နိုင်ဘူး။ဒီကောင်းဆောင်မှုနဲ့သွားလို့ကတော့မဖြစ်နိုင်ဘူး။
ဟုတ်ကဲ့ကျွန်တော်စတောင်းတာတစ်ခုပဲရှိပါတယ်ဗျာနိုင်ငံတကာအနေနဲ့မြန်မာပြည်သူတွေကိုစာနာမှုအကူအညီတွေဘဝအခက်အခဲတွေကြားရမှာတော့လူလူကူထောက်ပံ့ကူညီနိုင်ကြပါစေလို့ပဲစတောင်းရမှာပါဆရာ
ဟုတ်ပါလေဆရာမချခင်ကဒီအာဆီယံအထူးကိုယ်စားလှယ်နောက်ကမ္ဘောဒီးယားနိုင်ငံကြီးဝင်ကြီးပြီးတော့ကမ္ဘောဒီးယားဝင်ကြီးချုပ်သွားတဲ့အခါမှာရလာတဲ့အထက်မှာဆိုလို့ရှိရင်တော့ဒီလူသားချင်းစာနာထောက်ထားမှုကိုဘလို့ဆောင်ရွက်ကြမလဲဆိုတဲ့ဆွေးနွေးပွဲဝိုင်းလေးကတော့ပွင့်သွားတဲ့သဘောမျိုးကျွန်တော်တို့တည်င်းထဲမှာကြားလိုက်ရတာပေါ့နော်ဆိုတော့ဒါလေးပုံမှာဆက်ပြီးတော့လုပ်ကင်သွားနိုင်ရမယ်ဆောင်ရွက်သွားနိုင်ရမယ်ဆိုရင်တော့အနည်းဆုံးကြက်တဲ့ကြုံရတာလေးတက်လာတာပေါ့ဒါပေမဲ့တကယ်ပြဿနာကြီးတွေကိုတော့အလုံးပေါင်းဝင်တဲ့တွေ့ဆုံဆွေးနွေးရင်မလုပ်နိုင်ဘူးဆိုရင်ဘုရားပြာရှေ့ရောက်နိုင်ဖို့အကြောင်းမရှိပါဘူး
ဥတော်ဇန္နာနဲ့ဥတည်မောင်တန်းတို့ဆွေးနွေးတင်ဆက်ပေးခဲ့တာပါအခုဆက်ပြီးတော့ကိုရနိုင်ရဲ့အားကစားကဏ္ဍကိုနားဆင်ရအောင်ပါအခုတစ်ပတ်အားကစားကဏ္ဍမှာတော့ကမ္ဘာကျော်တင်းနဲ့အားကစားသမားနိုဗက်ဂျိုကိုဗစ်နဲ့ဩစတြေးလျအစိုးရကြားကပြည်ဝင်ခွင့်ဗီဇာပြဿနာနဲ့ FIFA တစ်နှစ်တာအကောင်ဆုံးဘောလုံးသမားဆုအတွက်စကားတင်ရွေးချယ်လိုက်တဲ့အကြောင်းတွေကိုကိုရနိုင်ကတင်ပြပေးသွားမှာပါရှင်
ဒီကအားသာလကမှာဖုလုတ်ခက်ခက်ဖြစ်ဆုံးတော့ကမ္ဘာစစ်တဲနစ်ကစားသမားနိုဗက်ဂျိုကိုဗစ်နဲ့ဩစတြေးလျအစိုးရကကပြင်းထန်ဗီဇာပြဿနာဖြစ်ပါတယ်ဂျိုကိုဗစ်ဟာဩစတြေးလျ Open ကိုကစားဖို့အတွက်မော်ဘုံမြို့ကိုရောက်သွားတဲ့အချိန်မှာဩစတြေးလျနာနာပိုင်းကြီးဘက်ကသူ့ရဲ့ပြင်းထန်ဗီဇာကိုရုတ်သိမ်းပြီးတော့ပြင်ဝင်ခဲ့တာကနေပြဿနာစခဲ့တာပါဩစတြေးလျအနာပိုင်းဒီဘက်ကဂျိုကိုဗစ်ဟာကာကွယ်ဆေးမထိုးထားတာနဲ့စာရွက်စာရင်အထောက်အထားပြည့်စုံမှုမရှိဘူးလို့အကြောင်းပြခဲ့ပြီးတော့ဂျိုကိုဗစ်ဘက်ကတော့သူဟာဗစ်တိုးရီးယားပြည်နယ်အစိုးရနဲ့ဩစတြေးလျတင်းနစ်အဖွဲ့အစည်းကနေကာကွယ်ဆေးနဲ့ပတ်သက်ပြီးတော့ကင်းလွတ်ခွင့်ရထားပြီးဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့ဩစတြေးလျအနာပိုင်းဒီကတော့ဂျိုကိုဗစ်ကိုဝင်ခွင့်မပေးဘဲဩစတြေးလျလူဝင်မှုဌာနရဲ့ထိန်းသိမ်းရေးစခန်းမှာထိန်းသိမ်းထားလိုက်ပါတယ်။အဲဒီအချိန်ကစပြီးတော့ဂျိုကိုဗစ်ကိုထောက်ခံသူတွေကလည်းသူကိုလွတ်ပေးဖို့တောင်းဆိုဆန္ဒပြတဲ့အထိဖြစ်လာခဲ့ပါတယ်။ Djokovic ဘက်ကတော့အစီအစဉ်နဲ့ဒီကိစ္စကိုတရားရုံးမှာအယူခံဝင်ခဲ့ပြီးလန်လာနေကတော့တရားရုံးမှာနှစ်ဖက်ကြားနာစစ်ဆေးမှုတွေလုပ်ခဲ့ပါတယ်။နောက်ဆုံးမှာတော့ Australian Federal တရားသူကြီးကအာနာပိုင်နေဘက်က Djokovic ရဲ့ပြည်ဝင်ခွင့်ကိုရုပ်သိမ်းတာဟာကြိုးကြောင်းစီလျောင်မှုမရှိဘူး။ဒီကိစ္စကိုကင်တွယ်ဖြေရှင်းတဲ့နေရာမှာ Djokovic ကိုအချိန်လုံလုံလောက်လောက်မပေးဘူးစတဲ့အချက်တွေနဲ့ဆိုရဘက်ကဗီဇာရုပ်သိမ်းတာကိုပယ်ဖြတ်ပြီးတော့ Djokovic ကိုပြည်ဝင်ခွင့်ပေးလိုက်ပါတယ်။ရာဇူကြီးကအခုလိုဆုံးဖြတ်လိုက်တဲ့အပေါ်မှာသူ့အနေနဲ့ကျေနပ်ပြီးတော့ကျေးဇူးတင်တယ်လို့ဂျိုကိုဗစ်က Twitter ကနေပြောပါတယ်အခုလိုအခြေအနေတွေဖြစ်ခဲ့ပေမဲ့လည်းသူ့အနေနဲ့ Australia မှာဆက်ရှိပြီးတော့ပြိုင်ပွဲဝင်ဖို့အတွက်ကိုပဲအာရုံစိုက်လှုပ်ဆောင်နေကြောင်းသူ့အနေနဲ့ Australia ကိုလာခဲ့တာဟာသူ့အတွက်အရေးကြီးဆုံးပြိုင်ပွဲတွေကတစ်ခုဖြစ်တဲ့ဒီပြိုင်ပွဲကိုအော်စရာကောင်းလောက်အောင်အားပေးကြတဲ့ပရိသတ်တွေရှိမှကစားဖို့အတွက်လာခဲ့တာဖြစ်တယ်လို့လည်းပြောပါတယ်တရားရုံးကအခုလိုဆုံးဖြတ်လိုက်တာနဲ့ပတ်သက်ပြီးတော့မဲဘုံမြို့ကလမ်းဒီပေါ်မှာလည်းပြိသက်တွေကဝမ်းသာအားအားနဲ့ပျော်နေကြပါတယ်။ဒါပေမဲ့ပြိသက်တွေကြားမှာရောတင်းနစ်ကစားဘော်တွေကြားမှာပါထောက်ခံသူတွေရှိသလိုဝေဖန်ကြတာကြီးလည်းရှိနေပါတယ်။ဂျိုကိုဗစ်ရဲ့ပြိုင်ဘက်တူဖြစ်တဲ့ကမ္ဘာအဆင့်6နဒါကတော့ဂျိုကိုဗစ်နဲ့သူသဘောမတူတာတွေရှိနေပေမဲ့လည်းတရားရုံးရဲ့ဆုံးဖြတ်ချက်အပေါ်မှာတော့
Me parece perfecto, al final totalmente
nga loha man kan li a kaung song song phyet che lo jano tin ma de naw song ma taya u ri ga be a song phyet pe twa la ba belo a chin ni myo ma ba ye phit ni ba si jano ga raw taya mya tat mu shi bo taya u ri tai phit bo be ka kwe yat di ba de naw song ma raw da ga a cha kaisa a taw myo mya lo le စကားစကွဲတစ်ခုလိုမျိုးဖြစ်သွားပါတယ်ကျွန်တော်အနေနဲ့ဂျိုကိုဗစ်နဲ့တချို့ကိစ္စတွေမှာသဘောတူသည်ဖြစ်စေမတူသည်ဖြစ်စေတရားဥပဒေအတိုင်းတရားဥပဒေကပဲအဆုံးဖြတ်ဖြစ်ပြီးတရားဥပဒေရဲ့ဆုံးဖြတ်ချက်အရသူဟာ Australia Open မှာရှင်ပြိုင်ခွင့်ရှိပြီးဒါဟာတရားမျှတမှုအစီအစဉ်ဆုံးဖြတ်ချက်လို့ကျွန်တော်ထင်ပါတယ်ကျွန်တော်အနေနဲ့လည်းသူ့အတွက်အကောင်းဆုံးဖြစ်ပါစေလို့ဆုတောင်းပါတယ
် Australia Tennis ကစားသမား Nick Kyrgios ကတော့ဒီကိစ္စနဲ့ပတ်သက်ပြီးဩစတြေးလျဆိုးရွားရဲ့ခိုင်တွယ်ဖြေရှင်းပုံကိုအစောပိုင်းမှာကတည်းကပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်။တရားရုံးကဂျိုကိုဗစ်ကိုအနိုင်ပေးလိုက်ပြီးမဲ့လည်းဩစတြေးလျလူမှုကြီးကြပ်ရေးဌာနရဲ့ဝန်ကြီးကတော့သူ့ရဲ့လုပ်ပိုင်ခွင့်ကိုအသုံးပြုပြီးတော့ဂျိုကိုဗစ်ရဲ့ဗီဇာကိုနောက်တစ်ခါပြန်ရုပ်သိမ်းပြီးပြည်နယ်နယ်ပေးဖို့ကိစ္စကိုစဉ်းစားနေတယ်လို့ဆိုပါတယ်။ဒါပေမဲ့တရားသူကြီးကတော့အဲ့လိုလုပ်မယ်ဆိုရင်ဂျိုကိုဗစ်အနေနဲ့ဩစတြေးလျနိုင်ငံကိုနောက်ထပ်3နှစ်ဝင်ခွင့်ရတော့မှာမဟုတ်ဘူးလို့လည်းသတိပေးလိုက်ပါတယ် ATP ခြေစားတင်းနစ်ကစားသမားများအဖွဲ့ချုပ်ကတော့အခုလိုဖြစ်သွားတဲ့အတွက်အားလုံးအဖက်ဖက်မှာထိခိုက်မှုတွေရှိတယ်လို့ပြောပါတယ် ATP အနေနဲ့ကစားသမားအားလုံးကိုကာကွယ်ဆေးထုတ်ဖို့ဆက်ပြီးတော့အပြင်းထန်တိုက်တွန်းအကြံပြုသွားမှာဖြစ်ကြောင်းနဲ့ဒီနေ့ Australian Open Tennis ဝင်ပြိုင်တဲ့သူထိတ်တန်းကစားသမား100ထဲမှာ68ရာခိုင်နှုန်းကကာကွယ်ဆေးထိုးထားတာဖြစ်တဲ့အတွက်လည်းအားတက်မိရဲ့ဆိုပြီးတော့ကြေညာချက်ထုတ်ပြန်ထားပါတယ်။ဂျိုကိုဗစ်ကတော့အခုခါမှလေ့ကျင့်မှုတွေကိုပြန်စနေပြီဖြစ်ပြီးတော့ပြိုင်ပွဲအတွက်ပြင်ဆင်မှုတွေကိုလုပ်နေပြီဖြစ်ပါတယ်။ဒါပေမဲ့သူ့အနေနဲ့ဘလောက်ထိအာရုံစိုက်နိုင်မလဲ၊ထိမ့်သိမ်းခံထားတဲ့ကာလအတွင်းလေ့ကျင့်မှုတွေပြက်ကွက်တာကသူ့ပေါ်ဘလောက်ထိရိုက်ခတ်မှုတွေရှိနိုင်တယ်လဲဆိုတာကတော့အားလုံးကစိတ်ဝင်စားနေကြတဲ့မေးခွန်းတွေဖြစ်ပါတယ်။ဒါပြင်အခုလိုကာကွယ်ဆေးမထိုးဘဲကင်းလွတ်ခွင့်နဲ့လာခဲ့တာကကောမအတင်းကျပ်ဆုံးတဲ့အချိန်ကြာဆုံးကန့်သတ်မှုတွေကြုံနေရတဲ့ Victoria ပြည်နယ်နဲ့ Australia နိုင်ငံကတန်နစ်ပရိသတ်တွေကရောတိုင်ပွဲကြရင်သူ့ကိုဘလို့တုံ့ပြန်ကြမလဲဆိုတာကသိဝင်သားစရာဖြစ်ပါတယ်။တခါဒီတုံ့ပြန်မှုတွေနဲ့ PR တွေအပေါ်မှာ Djokovic ဘက်ကရောဘလောက်ထိအကောင်းဆုံးရင်ဆိုင်နိုင်မလဲဆိုတာကလည်းအရေးကြီးတဲ့အချက်လို့ဆိုရမှာပါ။ဒါပေမဲ့အရင်ကရှိခဲ့တဲ့အတွေ့အကြုံတွေမှတ်တမ်းတွေအရတော့လက်ရှိကစားနေကြတဲ့ကစားသမားတွေထဲမှာPR တွေပြိသက်တွေရဲ့စန့်ကျင်ဘက်အားပေးမှုတွေကြုံလာရတဲ့အခါတိုင်းဒါကိုစိတ်သက်ပြင်းပြင်းနဲ့ကြံ့ကြံ့ခံပြီးအနိုင်မခံအရှုံးမပေးကစားတဲ့သူတွေထဲမှာဂျိုကိုဗစ်ဟာထိတ်ဆုံးမှရှိတဲ့ကစားသမားတစ်ယောက်ဆိုတာကတော့အသေးစားပဲဖြစ်ပါတယ်ဂျိုကိုဗစ်ဟာ Australian Open ကို6ကြိမ်ဘူးဆွဲထားပြီးတော့ဒါဟာ Grand Slam ပြိုင်ပွဲတွေထဲမှာသူ့အတွက်တော့အအောင်မြင်ဆုံးပြိုင်ပွဲလည်းဖြစ်ပါတယ်တကယ်လို့အခုဒီကြိမ်ဘိုးဆွဲခဲ့မယ်ဆိုရင်တော့သူဟာ Australian Open ကို10ကြိမ်မြောက်ဘိုးဆွဲမှာဖြစ်ပြီးတော့ Grand Slam ကိုလည်း22ကြိမ်မြောက်နဲ့အများဆုံး3ကြိမ်တင်မှာဖြစ်ပါတယ်။ဒါပေမဲ့သူ့လိုပဲ Federer နဲ့ Nadal တို့ကလည်းအချိန်20စီဘိုးဆွဲထားတော့ဘယ်သူကအများဆုံး3ကြိမ်တင်နိုင်မလဲ။ဒါမှမဟုတ်လူငယ်တွေကပဲရသွားမလားဆိုတာတွေကတော့စိတ်ဝင်စားစရာလိုပဲပြောရမှာဖြစ်ပါတယ်ခင်ဗျာ။ ဒီဘက်အတွက်နောက်ထပ်အားသာသတင်းတစ်ခုကတော့ဖီဘာကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့တနင်္လာအကောင်းဆုံးဘောလုံးသမားဆုအတွက်စကားတင်စီးရင်ထွက်လာခဲ့ပါပြီ။အမျိုးသားဘက်က၃ဦးနဲ့အမျိုးသမီးဘက်ကစကားတင်၃ဦးစီးရင်ကိုပြီးခဲ့တဲ့တောက်ကြနေ့ဇန်နဝါရီ9ရက်နေ့ကထုတ်ပြန်ခဲ့တာပါ။ဒီနေ့အတွက်အမျိုးသားဘက်ကစကားတင်၃ဦးစီးရင်မှာပါလာတဲ့သူတွေကတော့အာဂျင်တီးနားနဲ့ပြည်စီတိုက် Gong Magazine, Chimin Tata, Chibolo, Sugule, Yatarajan, Tivaya Gong Zong Sugu Yabule, and Lee Tani, Suamava. My Dysimu Lewandowski got a Bolo Yadima, Gubang Tonga, Twin Bitavia, the old Dysimu Salagaro, who Lolo Zema, Premier League, Magum Yazon, Twin Hara, the Pibari. When they don't got a Bandysimu Lewandowski, Yatavido, Messi got a Natal Saguma, Toting out Yagabari. Gelo DJ Tayame, so not to have Fibaya Gong Zong Bolo Noma Sugu. ကိုနေကြိမ်ရောက်ရမှာဖြစ်ပါတယ်။မြို့မီဘက်မှာတော့ရွှေဘောလုံးစုနဲ့ပြောပါဘောလုံးဖက်တွေနဲ့တနည်းတော့အကောင်းဆုံးဘောလုံးသမားစုကိုရထားတဲ့ဘာစီလိုနာနဲ့စပိန်ကစားသမားဟိုတယ်လာသူ့ရဲ့အသွင်းပေါ်ဂျန်နီဖာဟာမိုဆိုနဲ့နောက်ချယ်လ်စီနဲ့အော်စတြေးလျကစားသမားဆန်ချာရိုကိုစကားတင်သုံးဖြစ်ရွေးချယ်ထားပါတယ်။ဖေဖော်ဝါရီအကောင်းဆုံးဘောလုံးသမားစုကိုတော့ဆွစ်ဇာလန်နိုင်ငံဇူရင်းမြို့မှ
နာကိုနားဆင်ကြရတာဖြစ်ပါတယ်။ View American တန်ကနေမြန်မာဘာသာအတန်ွင့်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့ပို့တပူးညရဲ့နောက်ဆုံးရသတင်းအစီအစဉ်ကိုကိုကျော်စောသိန်းကပြသပေးပါမယ်ရှင်။
ကမ္ဘောဒီးယားနိုင်ငံကအင်ရှင်ပြစ်လက်ခံကျင်းပမယ့်ရှစ်တော်အစနိုင်ငံများဖွဲ့အာဆီယံနိုင်ငံသားဝန်ကြီးတွေရဲ့အစည်းအဝေးကိုရွှေ့ဆိုင်းလိုက်တဲ့အကြောင်းကမ္ဘောဒီးယားနိုင်ငံသားဌာနကဒီကနေ့ပြောပါတယ်။အာဆီယံဖွဲ့ရဲ့လက်ရှိအလှည့်ကြောင်ဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံရဲ့မြို့တော် CM Reap မှာဇန်နဝါရီလ18ရက်နေ့19ရက်နေ့တွေကြာရင်ကျင်းပနိုင်ငံသားဝန်ကြီးတွေရဲ့အစည်းအဝေးကိုကျင်းပဖို့စီစဉ်ထားတာပါ။ကမ္ဘောဒီးယားနိုင်ငံသားဌာနပြောခွင့်ရခွိုင်းခူဝန်းကအာဆီယံဝန်ကြီးအတော်များများအစည်းအဝေးလာတက်ဖို့ခရီးသွားလာရေးမှာအခက်အခဲရှိနေကြတာကြောင့်ဖြစ်တယ်လို့သတင်းတော်တွေကပြောပြီးအသေးစိတ်ကိုတော့မပြောဘူးလို့ Riders သတင်းမှရေးထားပါတယ်။ဘယ်ဝန်ကြီးတွေလာမတက်နိုင်တာလဲလို့ Riders ကတီးကြမိတာမှာတော့ပြောခွင့်ရခွိုင်းကွန်းကသူတို့ကိုစားပြောပြီးလို့မရပါဘူးဆိုပြီးတော့ပဲပြန်ဖြေခဲ့ပါတယ်။ကမ္ဘောဒီးယားနိုင်ငံအာဆီယံအလှည့်ကြောင်ဥက္ကဋ္ဌဖြစ်လာပြီးတဲ့နောက်ပထမဆုံးလုပ်ဖို့စီစဉ်ခဲ့တဲ့ဒီနိုင်ငံသားဝန်ကြီးအစည်းအဝေးကိုစစ်ကောင်စီကနိုင်ငံသားဝန်ကြီးဦးနမောင်လွင်လည်းတက်ရောက်မယ်ဆိုတဲ့သတင်းထွက်ထားပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ10ရက်နေ့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ငင်းကြိုင်းလုပ်ငန်းစဉ်တည်ဆုံသွားပြီလို့နိုင်ငံတကာချက်တဲတွေကိုစောင့်ကြည့်လာနေတဲ့ International Crisis Group ICG ကပြောလိုက်ပါတယ်။စစ်တပ်ကအာဏာသိမ်းလေတာကြောင့်လူထိခိုက်ရတဲ့ပဋိပက္ခတွေအရှိန်မြင့်လာပြီးလူမျိုးစုလက်နက်ကိုင်အဖွဲ့အများပြားပါဝင်တဲ့ဆယ်စုနှစ်တခုကြာငင်းကြိုင်းလုပ်ငန်းစဉ်အဆုံးသတ်သွားပြီလို့ ICG ကထောက်ပြထားပါတယ်။ဒါကြောင့်နိုင်ငံတကာကလူရှင်နိုင်ငံတွေအဖွဲ့အစည်းတွေအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအထောက်ပံ့ပြုနေတာကနေလက်နက်ကင်ပြည်ပခဖြစ်နေတဲ့ဒေသတွေကလူလူကိုကူညီထောက်ပံ့ရေးလုပ်ငန်းပဲအာရုံပြောင်းတင်တယ်လို့ဒီကနေ့ထုတ် ICG အစီအစဉ်ဇာတ်သစ်တစ်ခုမှာတိုက်တွန်းထားပါတယ် American Lockheed Martin ကုမ္ပဏီထုတ် F-35 တိုက်လေယာဉ်၄စီးဝယ်ယူဖို့ထိုင်းအစိုးရကအတည်ပြုပေးလိုက်ပြီလို့ထိုင်းလီဒတ်ပြောခွင့်ရတူကဒီကနေ့ပြောပါတယ်အဲ့ဒီလေယာဉ်တွေဝယ်ဖို့ဘန်ဒောင်ငွေအမေရိကန်ဒေါ်လာ413သန်းကျော်ကိုလည်းရထားပြီးဖြစ်ပါတယ် F-35 တိုက်လေယာဉ်၈စီးဝယ်ခြင်းနဲ့လို့ထိုင်းလီဒတ်ဦးစီးချုပ်လေဒတ်ဗိုလ်ချုပ်ကြီးနပါဒက်စ်ဒူပါတမီယာကမကြာသေးခင်ကပဲပြောခဲ့ပြီးတဲ့နောက်ထိုင်းဆွေရောက်ဖွဲ့ကလေယာဉ်ဝယ်ယူအခုလိုအတည်ပြုပေးလိုက်တာဖြစ်ပါတယ်ကနေဒါနိုင်ငံမှာဒုတိယလူဦးရေထူထပ်ဆုံးကွဘက်ပြည်နယ်မှာကိုဗစ် -19 ကဝယ်စီမထိုးတဲ့အရွယ်ရောက်ပြီးသူတွေဟာကိုဗစ်အခွန်ငွေလို့ခေါ်နေကြတဲ့ကျန်းမာရေးငွေကြေးမပေးမနေရပေးဖို့ပြည်내အစိုးရကစီစဉ်နေပါတယ်ဒါပေမဲ့လည်းကျန်းမာရေးအကြောင်းပြချက်ကြောင့်စေမထိုးသူတွေတော့မပါဘူးလို့ပြည်내ဝန်ကြီးချုပ်ဖရန်ဆွာလူဂိုကပြောပါတယ်ကာကွယ်စေမထိုးသူတွေကနေဒါဒေါ်လာ100အမေရိကန်ဒေါ်လာ80နီးပါးကောက်ခံဖို့ကွဘက်ပြည်내အစိုးရကစဉ်းစားနေပါတယ်ဥရောပမှာတော့ COVID-19 ရောဂါကူးစက်မှုလက်ရှိနှုံတိုင်းဆက်သွားနေမယ်ဆိုရင်နောက်နှလအတွင်းဥရောပတိုက်တစ်ခုလုံးကလူဦးရေထက်ဝက်ကျော်အိုမီကရွန်ကိုဗစ်ဗီဇာမျိုးကွဲကူးစက်ခံရလိမ့်မယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တာဝန်ရှိသူတူကသတိပေးထားပါတယ်ခင်ဗျာ
။ပို့တပူညရဲ့သတင်းနောက်ဆုံးရသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကတင်ပြပေးခဲ့တာပါ။ဒီကနေ့ညအတွက်အစီအစဉ်တွေအတွက်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Tina Canolias နဲ့ PJ Elio တို့ဖြစ်ပါတယ်။ဒီကနေ့ညရဲ့အစီအစဉ်တွေကိုကျွန်မလိမ္မာကတာဝန်ယူတင်ဆက်ပေးခဲ့တာပါ။အခုထုတ်လွှင့်ပြီးတဲ့အတန်လွင့်အစီအစဉ်တွေကို season PP in Yasin Igani, Satan I Malet, Dolet, and Nasin I Mare. Viewing on that, Dota Singer, Dolet, Jesu, Tubet in Shivare, Dota Shinale de Gua, Nima Bidu Pita, Alon Pianier, Katakin, and Mido, Luyas and Abdi was a valision.
This program has come to you from the Voice of America, Washington.